ရန်ကုန်မြို့ဘုဘေဝိပဿနာတရားစင်တဲ့လုပ်ငန်းစဉ်ပြန်ပွားရေးဖော်ဆောင်ကြည့်လိုက်29ရက်3လ2002ခုနှစ်ညနေ3နာရီခွဲအချိန်တွင်ကမ္မထာနာဆွေးရဆရာတော်ဥစ္စနာဗလာဘိဝန္တအရှင်သူမြတ်ဟောကြားတော်ခန္ဓာဉာဏ်ရောက်တည်ပြီးပဋိစ္စသမုပ္ပါဒ်သစ္စာ4ပါးတရားတော
်ပါတယ်ဒီနေ့ထောင်တော့63ခုနှစ်တပေါင်းလာပြီကြာတင်းနေရဝနာဗဟံမြေနဲ့မဂ္ဂဝိပဿနာတရားပင်လုံငန်းစဉ်ပြန်ပွားရေးဖွဲ့ချုပ်ခြင်းမှာကျင့်ပပြုလို့ဘာပမဂ္ဂဝိပဿနာဆယ်ရက်တရားစခန်းပွဲကြီးခဏဆယ်ရက်မြောက်နေ့အဖြစ်ခန္ဓာညာယပစ္စာဘတရားများကိုဆက်လက်ပြီးတော့ကျေးဇူးပြုပေးမှာဖြစ်ပါတယ်ဒီကရခုတော်တရားတော်မှာရှင်းမှတ်လာခဲ့ကြတာမိမိတို့ရဲ့ကြိုးစားမှုအားလျော်စွာအတိုင်းအတာတစ်ခုဉာဏ်စိတ်ဖြင့်ဉာဏ်စိတ်တစ်ခုဖြင့်အသေးသေးသောယောဂီပုဂ္ဂိုလ်များရောက်ကြရောက်နေကြတာဖြစ်ပါလေ။သံဃာတရားတော်ဉာဏ်စိတ်ဖြင့်တော့ရောက်နေကြတဲ့ယောဂီပုဂ္ဂိုလ်များဖြစ်တယ်လို့ဒီလိုသတ်မှတ်ပါလေ။ဘုရားလည်းကမိမိရဲ့ကန္တာမှာလောကတရားမဲ့ဉာဏ်ဖွံ့ဉာဏ်၄ပါးချမ်းသာဉာဏ်ရဖို့ဆိုတာကတော့အတိအကျဖွံ့ပြီးတော့လေသမမပေးနိုင်ပါဘူးပြောမပြနိုင်ပါဘူးယောဂီများအနေနဲ့မိမိတို့ရဲ့ကြိုးစားမှုအားလျော်စွာကိုယ့်ရဲ့အဆင့်အတိုင်းတာကိုကိုယ်ကိုယ်တိုင်နဲ့ပြည့်နိုင်ကြမှာဖြစ်ပါတယ်အဲ့ဒီတော့ကျေးဇူးရှင်ကမှပဏိတမဟုတ်ဆရာတော်ဘုရားကြီးဟောကြားတော်မူတဲ့သောတာပန်အင်္ဂါ9ပါးဆိုတဲ့တရားယောဂီများလာကြရမှာပါအဲ့ဒီတရားနဲ့တောင်းပြီးတော့မိမိတို့ရဲ့တဏ္ဍာမှာသတ္တဗံပုဂ္ဂိုလ်ရဲ့နေထားဘလောက်အထိရှိမှမရှိဘူးဆိုတာကိုတိုင်းတာကြဖို့ဖြစ်ပါတယ်။မနေ့တော့ကသတ္တပတိယင်းကလက္ခဏာ၄ပါးအရိမာဓမ္မနိဓမ္မပရိပတ္တိဆိုတဲ့အင်္ဂါလက္ခဏာအရသတ္တဗံဖြစ်နိုင်လောက်တဲ့အမြင်ကလေးတွေမနေ့ကပြောခဲ့ပါတယ်။အဲဒီတော့သတ္တဗံဖြစ်နိုင်လောက်တဲ့အမြင်ကလေးတွေမြင်လာတဲ့အချိန်မှာဝင်လာတတ်တဲ့နိဗ္ဗာန်တရားကလေးတွေအဲ့ဒီနိဗ္ဗာန်တရားကလေးတွေကိုဘယ်လိုဖော်ရှားရမလဲဒီတော့ဖော်ရှားလို့ရှိရင်မိမိတို့ရဲ့ပန္တမှာဝိပဿနာအစဉ်ပန္တတိမပြတ်တော့ဘဲနဲ့ဝိပဿနာမဂ္ဂနေပြီးတော့လောကုတ္တရာမဂ္ဂကိုကျေးဇူးပြုနိုင်တဲ့အနေအထားမနေ့ကဟောပြပေးခဲ့ပါတယ်အဲ့ဒါမိမိတို့ရဲ့ပန္တမှာအငြင်းဆိုတာကဝိပဿနာရဲ့အငြင်းဆိုတာကသင်္ခါရေအိစ္ဆာတဒုက္ခတောအနတ္တတဝိပတ္တိဆိုတဲ့စကားအတိုင်းပဲဝိပဿနာအမြင်ဆိုတာသင်္ခါရတရားတွေကိုအိစ္ဆာအဖြစ်လည်းပဲမြင်ရမှာပါဒုက္ခအဖြစ်လည်းပဲမြင်ရမှာပါအနတ္တအဖြစ်လည်းပဲမြင်ရမှာပါအဲ့ဒီလိုမြင်မှဝိပဿနာအမြင်မှန်ဖြစ်တယ်လို့ယောဂီကဒါလေးတော့မှတ်သွားကြသေးခြင်းနဲ့နော်သင်္ခါရဆိုတဲ့တရားကအကြောင်းပြုပြင်မှုကြောင့်ဖြစ်ပေါ်လာတဲ့အကျိုးတရားတနည်းအားဖြင့်ပြောမယ်ဆိုရင်အကြောင်းပဋိစ္စသမုပ္ပါဒတရားကြောင့်ဖြစ်ပေါ်လာတဲ့ပဋိစ္စသမုပ္ပါဒတရားညီမလေးပြောလိုက်တော့အကျိုးတရားအကြောင်းကြောင့်ဖြစ်ပေါ်လာတဲ့အကျိုးတရားအဲဒီအကြောင်းကြောင့်ဖြစ်ပေါ်လာတဲ့အကျိုးတရားလေးတွေကိုတခြားလို့ခေါ်မလားသင်္ခါရလို့ခေါ်မလားသင်္ခါရလို့ခေါ်မယ်နိဗ္ဗာန်ဆိုတဲ့သဘောတရားကအကြောင်းလည်းမရှိအကျိုးလည်းမရှိအကြောင်းလည်းမရှိအကျိုးလည်းမရှိတဲ့အတွက်ပြည့်ပြည့်မှုတရားတရားလည်းဘာမှမရှိဘူးဒါကြောင့်မလို့နိဗ္ဗာန်ဆိုတဲ့သဘောတရားကတော့အတ္တခတ္တလို့ဒီလိုခေါ်တယ်နော်နိဗ္ဗာန်ကိုဘယ်လိုခေါ်တော့အတ္တခတ္တနိဗ္ဗာန်မှာပြောတဲ့စိတ်တွေစတတိတ်တွေရုပ်တွေကတော့သင်္ခတ္တအကြောင်းတရားပြည့်ပြည့်မှုကြောင့်ဖြစ်လာတဲ့အကျိုးတရားမို့လို့သင်္ခတ္တသင်္ခါရလို့လည်းခေါ်တယ်သင်္ခတ္တလို့လည်းခေါ်တယ်အဲ့ဒီလိုဆိုတော့သင်္ခါရတရားကိုဘာလို့ရမလဲအနိစ္စတော့အနိစ္စအဖြစ်လည်းမြင်အောင်ကြည့်ရမယ်ဒုက္ခတော့ဒုက္ခအဖြစ်လည်းပဲမြင်အောင်ကြည့်ရမယ်အနတ္တတော့အနတ္တအဖြစ်လည်းပဲမြင်အောင်ကြည့်ရမယ်အဲ့ဒီတော့မြင်လို့ရှိရင်မိမိရဲ့တဏ္ဍာမှာတခြားရမှာလားအမြင်မှန်ရမှာလားအမြင်မှန်ရမှာအကယ်၍သာမိမိတို့ကဖောက်ပြန်တဲ့သဘောတရားယုတ်တရားကိုကြည့်မယ်ဖောက်ပြန်တဲ့သဘောတရားအတိုင်းနဲ့မြင်နေတယ်အပြည့်လက္ခဏာမတွေ့ဘူးအနိစ္စဒုက္ခအနတ္တသဘောတရားမမြင်ဘူးအဲဒီလိုဆိုလို့ရှိရင်မိမိရဲ့မြင်တဲ့အမြင်ဒီအမြင်မှန်လို့ပြောလို့ရပါမလား ြောလို့မရဘူးဝေဒနာကြည့်တဲ့ပုဂ္ဂိုလ်ကလည်းပဲခံစားမှုဝေဒနာလေးကြည့်တယ်ဝေဒနာလေးကိုတွေ့ဝေဒနာမှန်သိဝေဒနာမှန်လို့သိပါရဲ့ဝေဒနာရဲ့ဖြစ်ချက်ကိုမမြင်ဘူးအနိစ္စဒုက္ခအနတ္တလက္ခဏာကြီးသုံးပါးနဲ့ပိုင်းခြားပြီးတော့မသိဘူးအဲ့ဒါမသိလို့ဆိုရင်လည်းအဲ့ဒီအမြင်ဒီအမြင်မှဟုတ်ပါမလားအမြင်မှမဟုတ်နိုင်ဘူးဒုက္ခရေနိစ္စတဒုက္ခတနာတဝိပါဒတိဝိပါဒတိဆိုတဲ့စကားကဝိစရာကဝိဝိဓိနအာကာရိနပတ္တကပတ္တိအပြည့်ဆုံးပြောလိုက်တဲ့အခါကျတော့အမျိုးမျိုးသောရှင်းရာအဖြစ်သိတယ်အမျိုးမျိုးသောရှင်းရာကဘာလဲမေးရင်အနိစ္စလက္ခဏာဒုက္ခလက္ခဏာအနတ္တလက္ခဏာလက္ခဏာဘယ်နှမျိုးပါလဲ အဲ့ဒီလက္ခဏာ၃မျိုးနဲ့သိတာကိုအမျိုးမျိုးသောရှင်းရာဖြင့်သိတယ်ပါဠိလိုဝိပဿနာလိုခေါ်တယ်အဲဒါကြောင့်အနိစ္စဒုက္ခအနတ္တလက္ခဏာ3မျိုးနဲ့မှတောင်းချပြီးတော့မသိဘူးဆိုရင်အမြင်မှန်လို့ခေါ်လို့မရဘူးအမြင်မှန်မဖြစ်ရင်လည်းဝိပဿနာမဖြစ်ဘူးဒါကြောင့်မိမိရဲ့မြင်တဲ့အမြင်ကလေးတွေအမြင်မှန်ဟုတ်သလားမဟုတ်ဘူးလားကိုယ်တိုင်သိအောင်ကြိုးစားလို့မလိုဘူးလားလို့လားမိမိရဲ့ရှင်းနေတဲ့အသိဉာဏ်ဝိပဿနာဉာဏ်ဖြစ်သလားမဖြစ်ဘူးလားဆိုတာကိုကိုယ်တိုင်သိအောင်ကြိုးစားလို့မလိုဘူးလားလို့လားတိုင်းနဲ့တည်းရေးကြည့်ပါတယ်နော်မိမိကနေပြီးတော့အမြင်ကလေးတော့မြင်နေတယ်မြင်နေမြင်ရတော့ဝိပဿနာမြင်မှာဆိုအမှန်မြင်မှာဆိုဆိုရင်အမှန်မြင်တာမဟုတ်ရင်ဝိပဿနာဖြစ်ပါမလားဖြစ်ပါဘူးအလေးစားတော့ကလည်းလက္ခဏာကြီးသုံးပါးပိုင်းခြားပြီးတော့သိတာမဟုတ်ရင်ဝိပဿနာဖြစ်ပါမလားဖြစ်ပါဘူးဝိပဿနာမှမဖြစ်ရင်လည်းလောကဓမ္မနဲ့ရပါဖြစ်ပါဘူးလောကဓမ္မမရရင်လည်းနိဗ္ဗာန်ရပါမလားဖြစ်ပါဘူးအဲ့ဒါကြောင့်မလို့နိဗ္ဗာန်လေးချင်ပါတယ်ဆိုရင်လောကဓမ္မမရအောင်လို့ယောဂဓမ္မလေ့ကျင့်ပါတယ်ဆိုရင်ဝိပဿနာမဲ့ကလေးရအောင်ကြိုးစားရမယ်။ဝိပဿနာမဲ့ရကျင့်ပါတယ်ဆိုရင်ဝိပဿနာမဲ့ဖြစ်ကျင့်ပါတယ်ဆိုရင်ဒုက္ခရတရားတွေကိုအနိစ္စအားဖြင့်၎င်းဒုက္ခအားဖြင့်၎င်းအနတ္တအားဖြင့်၎င်းမြင်အောင်မကြည့်ရဘူးလားကြည့်ရမလား။ကြည့်ရမယ်။အဲ့ဒီလိုမြင်မှလည်းပဲအနိစ္စလက္ခဏာဖြစ်တဲ့အတွက်ယာနိစ္စတဒုက္ခအဲ့ဒီရှိပါဆိုတဲ့ဒုက္ခရတရားလေးဒီအနိစ္စမို့လို့သစ္စာမြင်နေကြတော့ဗာသစ္စာတော့ဒုက္ခသစ္စာအနိစ္စလက္ခဏာလေးမြင်လိုက်တယ်ဆိုရင်လည်းဒုက္ခတရားကိုလည်းပဲဒုက္ခသစ္စာကိုလည်းမတွေ့ရဘူးလားတွေ့ရမှာလားဒုက္ခသစ္စာကိုတွေ့လိုက်တဲ့အခါကျတော့တစ်ခါကသမုဒယသစ္စာလေးတွေမတွေ့ဘူးလားတွေ့လားဒါကြောင့်ဒုက္ခသစ္စာတွေ့မှသမုဒယသစ္စာတွေ့မယ်ဒုက္ခသစ္စာတွေ့မှသမုဒယသစ္စာတွေ့မယ်ဒါတစ်ချက်မှတ်လိုက်ပေါ့ဒုက္ခသစ္စာတွေမှာသမုဒယသစ္စာပင်မယ်ဆိုရင်ဒုက္ခသစ္စာကအနိစ္စလက္ခဏာဒုက္ခလက္ခဏာအနတ္တလက္ခဏာအဲဒီလက္ခဏာပေါင်းမှာပိုင်းခြားပြီးမှဒုက္ခသစ္စာသိတယ်ခေါ်တယ်။ဒီလိုမလား။အဲဒီလက္ခဏာပေါင်းမှာပိုင်းခြားမသိရင်ဒုက္ခသစ္စာသိတယ်ခေါ်ရမလား။ဒုက္ခသစ္စာသိတယ်မခေါ်ဘူး။ဒုက္ခသစ္စာကိုမှပိုင်းခြားပြီးတော့မသိပါဘူးဆိုရင်လည်းသမုဒယသစ္စာသိပါမလား။သမုဒယသစ္စာမသိဘူး။သမုဒယသစ္စာမသိရင်လည်းနိရောဓသစ္စာရပါမယ်။မရဘူးနော်။အဲဒါကြောင့်မလို့နိရောဓသစ္စာမျက်မှောက်ပြည့်ကျင်ပါတယ်ဆိုရင်သမုဒယသစ္စာသိအောင်လုပ်ရ။သမုဒယသစ္စာပြည့်ကျင်ပါတယ်ဆိုရင်ဒုက္ခသစ္စာပိုင်းခြားပြီးတော့သိအောင်လုပ်ရ။အဲဒီမှာဒုက္ခပြီးတော့သစ္စာကိုပိုင်းခြားသိမှလည်းပဲသမုဒယသစ္စာသိမယ်။ဒုက္ခသစ္စာပိုင်းခြားသိပြီတင်ရတော့လည်းသမုဒယသစ္စာချက်ချင်းသိသလားဆိုတော့မသိသေးဘူး။သိပါမလား။ဒုက္ခသစ္စာပိုင်းခြားသိတာကဒုက္ခသစ္စာဆိုတာကသင်္ခါရဒုက္ခရတရားရဲ့ဖြစ်ပြအဲဒီဒုက္ခရတရားရဲ့ဖြစ်ပြကိုသိတာကမဂ္ဂသစ္စာဒါပေမဲ့ဒုက္ခရတရားကိုသိနေတာမှုလို့လောကဓမ္မမဲ့ကျင်လားလောကမဲ့ကျင်လားလောကမဲ့ကျင်လဲရှိသေးတယ်မလားလောကမဲ့ကျင်လဲရှိသေးတယ်ဆိုလို့ရှိရင်သမုဒယသစ္စာသိတော့သိနေအမြင့်ပြတ်ပါတကယ်ကအားဖြင့်ယာယီခိုက်တာအဖြစ်တော့မသိဘူးလားသိလားတကယ်ကအားဖြင့်ယာယီခိုက်တာဖြစ်မဲ့သိနေကိလေသာတရားရဲ့အမြင့်ပြတ်သိတော့ဖြစ်တော့ရပါမလားအဲ့ဒါဆိုရင်အမြင်မှလို့ခေါ်တဲ့ဒုက္ခသစ္စာလေးကိုပိုင်းခြားရသိတယ်ပညာတော်လည်းပဲသိလို့ဒါသိပြီလားမေးရင်မသိသေးဘူးဘုဒ္ဓဘာသာမဲ့နဲ့တတ်လို့တော့ကိလေသာသိပါမလားအမြင်မှရတာကလောကဓမ္မမဲ့နဲ့ရတာလားဘုဒ္ဓဘာသာမဲ့နဲ့ရတာလားဘုဒ္ဓဘာသာမဲ့နဲ့ရတာမလားအမြင်မှကတော့ပြောတော့ပြီလေသင်္ခါရနိစ္စတော့ဒုက္ခတော့နတ်တော့ဝိပဿတိသင်္ခါရတရားကိုနိစ္စလို့မြင်တယ်ဒုက္ခလို့မြင်တယ်အနတ္တလို့မြင်တယ်အရိယမြေမှန်အရိယမြေမှန်ဆိုတော့သိခါရတရားကိုမြင်ပြီဆိုတဲ့ကောသိခါရတရားကအတ္တကတ္တနိဗ္ဗာန်မှာမဟုတ်ပဲအတ္တကတ္တနိဗ္ဗာန်မဟုတ်ဘူးဆိုရင်သ သေခါရတရားကိုမြင်တဲ့အမြင်လေးလောကတရားမဉ္ဇဏလားလောကီမဉ္ဇဏလားလောကတရားမဉ္ဇဏလားဝိပဿနာမဉ္ဇဏလားသာမာသုံးတာကဝိပဿတိလို့ဒီလိုသုံးတာမလားဘယ်လိုသုံးလဲသေခါရရဲ့မိစ္ဆာတော်ဒုက္ခတော်အနာတတော်ဝိပဿတိဝိပဿတိလို့ပဲသုံးတယ်နော်သမုဆေသမုဆေကြည့်လို့မသုံးဘူးသမုဆေတိဆိုရင်တော့မြေပြဖြတ်ပလိုက်ပြီတော့ဟုတ်တယ်မလားကိလေသာတရားကိုအမြဲမဖြတ်ဘူးလားဖြတ်လားယောက်ျားတရားမဉ္ဇဉ်ရသွားရင်တော့ကိလေသာတရားကိုဖြတ်မယ်ကိလေသာတရားကိုဖြတ်ရင်သမုဒ္ဓေဒနာလို့ဒီလိုတောင်းတယ်အခုကျတော့ဒေသာရီလိစ္ဆာတဘုရားတော့နန္ဒတော်ဝိပတ္တိလို့ပဲတောင်းတယ်ဝိပတ္တိလို့တောင်းလို့ဆိုတော့အဖန်မှမြင်တယ်ဆိုတဲ့ဒိဋ္ဌိတွေရကိလေသာတတ်တယ်ဆိုတဲ့ဒိဋ္ဌိတွေရရလားမရဘူးအဲ့ဒါကြောင့်မလို့အမြင်မှမြင်နေမြင်ရတော့လည်းပဲအဲ့ဒီအမြင်မှကလောကီအမြင်မှဖြစ်တဲ့ကဲတရားတွေကြရဲ့ဝိပဿနာဉာဏ်ဖြစ်တဲ့အတွက်ကိလေသာသေးသလားမသေးမသေးသေးပါဘူးကိလေသာသေးသလားမသေးပါဘူးကိလေသာမသေးသေးဘူးနော်ကိလေသာကဘယ်ကမှသေးမလဲဆိုရင်လောကတရားမဉာဏ်ရမှသေးတာဘယ်ဉာဏ်ရမှသေးတော့လောကတရားမဉာဏ်ရသွားရင်လောကတရားမဉာဏ်ကဘာကိုမြင်မလဲလို့နိဗ္ဗာန်မဂ္ဂတာဆိုတဲ့အတိုင်းပဲလောကတရားမဉာဏ်ကနိဗ္ဗာန်ကိုပဲမြင်တယ်သင်္ခါရတရားမြင်မလားသာကမြင်လာတော့နိဗ္ဗာန်ကိုပဲမြင်မယ်နော်ဒေခါရတရားမမြင်ဘူးဒီလိုဆိုရင်ဒေခါရတရားမြင်တာကဝိပဿနာမဲ့ဒေခါရတရားကိုမြင်တာကဘာမဲ့ပါလိမ့်နိဗ္ဗာန်ကိုမြင်တာကဘာမဲ့ပါလိမ့်လောကတရားမဲ့ဒေခါရတရားမြင်တာကနိဗ္ဗာန်ကိုမြင်တာကဟာဒီချက်ကလေးနဲ့တစ်ခုမှလိုက်ပေါ့နော်မရှိတူပါမလားအဲ့ဒီမနေ့ကကိုအာရမဏိကလည်းသဘောထားရင်အာယုံရင်းတူပါမလားဝိပဿနာမဲ့ရဲ့အာယုံလေးသင်္ခါရတရားဝိပဿနာမဲ့ရဲ့အာယုံလေးကလေးတော့သင်္ခါရတရားလောကတရာမဲ့ရဲ့အာယုံလေးနိဗ္ဗာန်လောကတရာမဲ့ရဲ့အာယုံလေးကလေးပါလေဒီလိုဆိုရင်မင်းမခွင့်အရေးချင်းမတူတယ်လို့သူတို့အာယုံပြည့်ခံရတဲ့အာယုံချင်းရောတူပါမလားမတူပါဘူးအဲ့ဒါကြောင့်မလို့သင်္ခါရဆိုတဲ့ရောသဘောနာမ်သဘောခန္ဓာသဘောတရားတွေရဲ့အနိစ္စလက္ခဏာဒုက္ခလက္ခဏာအနတ္တလက္ခဏာအရိယကနာလေးတွေမြင်နေသေးပါတယ်ဆိုရင်လောကတရားမဲ့လားဝိပဿနာမဲ့လားဝိပဿနာမဲ့ဒီလိုမှတ်ရမယ်အရိယကုတ်ကုတ်ကြံပြီးတော့သုံးသပ်ကြည့်ပါလေလာပြီဝိပဿနာမဲ့ရကြတာလားလောကတရားမဲ့ရနေပြီလားကုတ်ကုတ်သုံးသပ်ဖို့မလိုဘူးလားလို့လားအရိယသုံးသပ်ပြီးတော့ကုတ်ကုတ်ဆုံးဖြတ်ရမှာပေါ့နော်ဘယ်လိုမှဆုံးဖြတ်ပြီးမှမဟုတ်ဘူးလောကတရားရဲ့တရားအရာမှာဆုံးဖြတ်ဖို့ရအမြဲတမ်းဖြစ်ပါတယ်ကိုယ်ကကိုယ်ပြီးဆုံးဆိုတော့ကိုယ့်အလုပ်ကိုတိုက်တာပဲ။ဒါကြောင့်နောက်ဆုံးနေ့မှာဒီတရားကိုဆွေးကြည့်တော့ဟောခြင်းဖြစ်ပါတယ်။ဒီတော့ဒီနေရာမှာတာရကလေးတစ်ခုဆွေးကြည့်တော့ပြောခြင်းပါတယ်။တာရကကအလုံးစုံရောက်ကြီးကြားပူထားတဲ့တာရကပါပဲ။ဘုရားရှင်ကတော့ညကြီးလက်ထက်တော့ခါကလာတော့ကဒိဋ္ဌိကတောင်ရှင်မှာရှင်သန္ဓရှင်သန္ဓသန္ဓမရှိတဲ့ဉာဏ်ဘတရားအထုံးသန္ဓမဟုတ်ဘူးနော်။သန္ဓကဘုရားရှင်ကတော့ညကြီးရဲ့ဖားပြတော်သန္ဓလောက်ရနှလုံးနဲ့အခုကလောက်ရနဲ့ဓာတ်တွေနဲ့ရှင်းဆန္ဒတဲ့ပြည့်ရနာမယ်ကဘာမှတရားထုတ်နေကြလဲဆိုတော့ဒိဋ္ဌိကတောင်းချင်ပါတရားအထုတ်အဲ့ဒီကတရားထုတ်နေတဲ့အခါမှာမြတ်စွာဘုရားသခင်ကရမကြီးနဲ့တူတူကလည်းပဲရှင်းလာရိပဲတရားတွေရှင်းဆောင်တာတွေစရှိတဲ့ဖြင့်ဉာဏ်နာမတင်နေခြင်းများဘုရားရှင်ကရမကြီးထံမှာအတူတူကသတင်းတောင်းရတာပေါ့လေအဲ့ဒီကသတင်းတောင်းလာမှုလေးကြရင်းနဲ့ရှင်းလာရိပဲဓမ္မတိမကြီးကလည်းပဲယဟနာမထေရကြီးရှင်ဆောင်လာဆိုတာကလည်းပဲရှင်သာရိပုတ္တရာမထေရကြီးရဲ့ညီငယ်ဆုံးညီကလေးပေါ့နော်သူကလည်းပဲတခြားပုဂ္ဂိုလ်လားယဟနာပုဂ္ဂိုလ်လားသူကလည်းပဲယဟနာပုဂ္ဂိုလ်ကလေးပါပဲအဲဒီလိုညီကလေးရောယဟနာမထေရနှစ်ပါးဘုရားရှိခိုးမြတ်ကြီးနေဆံမမှာဂရင်းတော်နေရာကနေပြီးတော့ဒိဋ္ဌိကတောင်းကြည့်အင်မတန်အထင်ကြီးတဲ့ဝိဝေကဖြစ်တဲ့နေရာကလေးတစ်ခုမှာသာရောပြီးတော့ဖလသမဘဝေစားကြဖလသမဘဆိုတာကမိမိရဲ့တန်တမာဒုက္ခသစ္စာတွေကိုမရှိမကြည့်တော့ဘဲနဲ့နိဗ္ဗာန်စီတော့မိမိရဲ့ဉာဏ်ကိုတိုးလျှောက်ထားတဲ့သဘောနိဗ္ဗာန်စီတော့တိုးလျှောက်ထားတဲ့အခါကျတော့နိဗ္ဗာန်ဆိုတဲ့အမြင်ကကိုယ်ပဲသိနေတယ်နိဗ္ဗာန်ဆိုတဲ့ဉာဏ်ကကိုယ်ပဲမြင်နေတယ်နိဗ္ဗာန်ဆိုတဲ့ဉာဏ်ကကိုယ်ပဲခံစားနေတယ်အဲဒီလိုခံစားတဲ့ကာလမှာပေါ်ကျနာခြင်းပေါ်ခြင်းစားရှိတဲ့ဒုက္ခဖြစ်ခြင်းကြောင့်စားရှိတဲ့ဒုက္ခဒါဒုက္ခမှဒီအချိန်မှာမပေါ်တော့ဘဲနဲ့ အငြိမ့်ချက်ကလေးကိုပဲခံစားနေရတဲ့အချိန်အဲ့ဒီအချိန်အဲ့ဒီအချိန်ရဲ့အငြိမ့်ချက်ခံစားခြင်းကိုဖလားသမဘဝေစားတယ်လို့ဒီလိုပြောတာနော်အဲ့ဒီတော့ဖလားသမဘဝေစားတယ်နိဗ္ဗာန်ကိုအာရုံပြုပြီးတော့ရဟန္တာမထေရနှစ်ပါးအရင်းတောင်းတော်မူနေကြအဲ့ဒီတော့ဖလားသမဘဝေစားရကနေပြီးတော့ထမ်းရောက်လာတဲ့အခါမှာပြေးဆောင်းလာတဲ့အခါမှာရှင်သာရိပုတ္တရာမထေရကြီးကစောင့်လာကိုပြောတယ်အေးသာရှင်စောင့်လာဒီလိုကတော့ရှင်မဆန္ဒဆိုတဲ့ယဟန်ကလည်းပဲမမာဘူးလို့ကြားတယ်ယောဂဝရဏာရီအမြဲတမ်းပြည့်ထောင်နေတယ်လို့ကြားတယ်။အဲဒီလိုယောဂဝရဏာဖြစ်နေတဲ့လူမမာပုဂ္ဂိုလ်များကိုတို့ပြတင်းသားမိကြကိုဒီလိုမလားပြတင်းသားမိကြကိုတရားရှိခိုးမျိုးကြီးဒီမပြောင်းရင်မှဆန္ဒယဟန်စီကိုတို့ပြတင်းသားမိကြကိုအဲဒီလိုပြတင်းမိတဲ့လူကိုဘုရားရှိခိုးမျိုးကြီးကလည်းအမြဲတမ်းနှိမ့်သက်တော်မူပါတယ်။ဒါကြောင့်မလို့တို့ပြတင်းသားမိအောင်ကွာဆိုပြီးတော့ယဟန်ကမထင်းမြတ်နှစ်ပါးဆန္ဒယဟန်ရဲ့ပရင်တော်တော်မူတဲ့ပင်ရန်ကြောင်းလေးကိုသွားကြွသွားတော်မူကြပါအဲဒီတော့ကြတာပြီးတော့ရှင်ဆန္ဒနဲ့တွေ့တဲ့အခါမှာရှင်သာရိပုတ္တရာမထေရကြီးကလူကြီးပြည်ပြီးစတဲ့ပြီးတော့ပဋိသင်္ဍာရပြုပါလေအေးဆန္ဒရေမင်းမကြမမာဘူးဆိုလို့တို့လာကြည့်တယ်ယောဂဝရဏမြတ်ဘယ်လိုနေသေးတယ်တက်တာပါရဲ့လားမမေးဘူးလားမေးလားအရှင်ဘုရားယောဂဝရဏကတော့မတက်တာပါဘူးတကယ်လို့ပြည့်ထိုင်တဲ့ဒုက္ခဝရဏတွေတပိတော့ခံစားနေရပါတယ်။ဒုက္ခကြီးတစ်ခုလုံးကြီးကြောက်တောင်းကြီးနဲ့ထွေရသလိုအဲဒါမှတဏှာကြီးနဲ့မှုတယ်မှုမှုနေသလိုအမှန်တော့ပြည့်ထိုင်တဲ့ဒုက္ခဝရဏတွေတပိတော့ခံစားနေရပါတယ်ခင်ဗျာ။ယောဂမတက်တာပါဘူးအလုံးလေးအခါရဆိုးလာတယ်။မရှာဘူးလားရှာ။အဲဒီလိုရှာတဲ့အခါကျတော့ရှင်သာရိပုတ္တရာမထေရကြီးကလူမမာသတိမေးတဲ့ပုဂ္ဂိုလ်များရဲ့ထောက်ခံအတိုင်းနဲ့အမေရှိပါလေဆန္ဒရည်အကြော်ရည်များတိတ်လုံအပ်လို့ဆိုလို့ရှိရင်တင်းရဲ့လေးပါးမှပြည့်စုံဖို့လူမမာပြည့်စုံတဲ့ပုဂ္ဂိုလ်လွတ်အပ်တဲ့ဆိုင်လာလာပြည့်စုံပါမယ်ကွာဒီလိုမလားမင်းယောဂဝရဏတွေပြည့်ထောင်လက်ဆက်နေတယ်ဆိုတော့တမတယောဂဝရဏပြည့်ထောင်လက်ဆက်နေတယ်ဆိုတဲ့အတွက်အားမရပါနဲ့အားမရှော့ပါနဲ့အဲဒီယောဂဝရဏတွေပြည့်ထောင်လက်ဆက်နေတဲ့အချိန်အခါမှာမင်းရဲ့ပြုစုပေးရတဲ့ဝေယဝိသဓမ္မလိုအပ်တဲ့ဆိုရင်လာလာပြုစုပါမယ်။ဆောင်းနဲ့ရေးချမ်းနဲ့ဘုရားရဲ့ပြုစုဖို့တဲ့လိုအပ်တဲ့ဆိုလို့ရှိရင်လည်းပဲဆောင်းနဲ့ရေးချမ်းနဲ့လာလာပို့ပေးပါမယ်ကွာ။မပြောဘူးလားပြောလား။ဆောင်းလိုအပ်ရင်လည်းဆောင်းလာပေးပါမယ်။ဆေးလိုအပ်ရင်လည်းဆေးလာပေးပါမယ်။ပြုစုဖို့ရတဲ့ဘုရားရဲ့လိုအပ်တဲ့ဆိုရင်လည်းပဲလာလာပြုစုပါမယ်လို့ဒီလိုပြောတာပေါ့နော်။ဟုတ်ရောရောကြီးစဉ်းစားကြည့်ပါယဟန်ပုဂ္ဂိုလ်ဆိုတာကမိမိရဲ့အိမ်မှာမိတို့ဖားတို့မိဘမနမတို့ပြစ်ပြီးတော့ယဟန်ပြေးရတာမလားအဲ့ဒီပုဂ္ဂိုလ်တွေကဒီကပြေးစင်းတဲ့ပုဂ္ဂိုလ်ရှိပါမလားဒီကပြေးစင်းတဲ့ပုဂ္ဂိုလ်ဘယ်လိုမှမရှိဘူးတော့ချင်းချင်းတည်းတောင်းမှာချင်းချင်းအမိတဟပြစ်ပြီးတော့နေကြရတယ်တေကမကြမရတေကပြေးစုတောင်းမှာဆန်းဆန်းထဲဖြစ်လာပြီးဆိုရင်တေကဖေးမအဲ့ဒီလိုနည်းနဲ့ချင်းချင်းမပြေးစုကြရဘူးလားပြေးစုကြရတာလားအဲ့ဒါကြောင့်မလို့ရှင်သာရိပုတ္တရာမထေရကြီးကမင်းမတကယ်လည်းလိုအပ်မယ်ဆိုရင်အစားကလိုအပ်မယ်ဆိုရင်လည်းငါလာပို့ပေးပါမယ်ကွာစိတ်ကြည့်စိတ်လည်းလိုအပ်ဆိုရင်လည်းငါလာပို့ပေးပါမယ်ပြည့်စုံဖို့လိုအပ်တယ်ဆိုရင်လည်းငါလာပြည့်စုံပါမယ်မင်းယောဂဝရဏနှိမ့်ဆက်တယ်ဆိုပြီးတော့ဆရာတွေမလျှော့ပါနဲ့လို့မပြောဘူးလားပြောလားအဲ့ဒါကိုပြောတဲ့အခါကျတော့ရှင်သန္ဓကပြန်ပြောတယ်ရှင်ဖရာတဲ့တကယ်တော့ဆန်းကိုလည်းလာပို့ပြမလိုပါဘူးသေးလို့ရတယ်လည်းပဲလာပို့ပြန်မလိုပါဘူးပြုစုဖို့ရတယ်လည်းရှင်ပြလာဖို့မလိုပါဘူးမငင်းတော်ဘူးလားငင်းတော်လားမလိုပါဘူးတဲ့တကယ်ဒါတွေနဲ့လည်းတပည့်တော်ခံစားနေရတဲ့ယောဂဝရဏကအလွန်တရာပြစ်ထန်လို့အားကြီးလို့အဲဒီယောဂဝရဏရဲ့ဌာန်တပည့်တော်မခံနိုင်တော့ဘူးဒါကြောင့်မလို့တပည့်တော်ရဲ့ဌာန်မှာရှိတဲ့ခေါင်းရည်တဲ့ပင်လုံးသားလေးနဲ့တပည့်တော်ရဲ့လက်သေးကိုဖြတ်ပြီးတော့တပည့်တော်ကိုတပည့်တော်သိအောင်ဆောင်ရွက်ပါတော့မယ်လို့ပြန်ပြီးတော့မဖြေဘူးလားဖြေလားပြန်ပြီးတော့ဖြေတယ်နော်အဲဒီတော့ပြန်ပြီးတော့ဖြေတဲ့အခါကျတော့ရှင်သာရိပုတ္တရာမထေရကြီးကဆန္ဒနဲ့ဒီလိုမလုပ်ပါနဲ့မင်းမလိုအပ်တဲ့ဆုံးရှိရင်ငါတို့အကုန်လုံးပို့ပေးပါမယ်ဘုရားဝိဇ္ဇာသမားတွေလိုတယ်ဆုံးရှိလည်းငါတို့လာပြီးတော့ဘုရားဝိဇ္ဇာလုပ်ပေးပါမယ်မင်းအဲ့ဒီလိုတော့မလုပ်ပါနဲ့လို့မေတ္တာမေယာဖူလာရတယ် မေတ္တာရက်တယ်မေတ္တာရက်ပြီနဲ့ရှင်းဆန္ဒကလက်ခံရလားလက်မခံဘူးဘုရားဝိသနာမှာပုတ်သိမ်းမယ်ဆိုတာလည်းလက်မခံဘူးဆက်ပုတ်သိမ်းမယ်ဆိုတာလည်းလက်မခံဘူးသင်လုံးသားနဲ့ကိုယ့်ကိုယ်ကိုသိအောင်မလုပ်ပါနဲ့ဆိုတာလည်းလက်မခံဘူးသူကတော့သူ့ရဲ့စိတ်ထဲကပြင်းထန်နေတော့ဒီလိုပြင်းထန်တဲ့ယောဂဝိရဏတွေမခံစားနိုင်တော့ပါဘူးဆိုပြီးတော့သူ့ရှိတဲ့သင်လုံးသားလေးနဲ့ခေါင်းရိုက်တဲ့ဓာလေးနဲ့သူ့ကိုယ်ကိုသိအောင်ကြံဆောင်မယ်ဆိုပြီးတော့မပြည့်စုံလားပြည့်စုံနေလားအဲ့လိုပြည့်စုံနေတဲ့အခါကျတော့ရှင်သာရိပုတ္တရာမထေရကြီးကစဉ်းစားတယ်။အော်ခန္ဓာကတော့ပုဂ္ဂိုလ်တို့တတ်တယ်မလို့စဉ်းစားနေပြီ။အဲ့ဒီမှာတတ်တယ်မလို့စဉ်းစားနေတာကဒီလောက်တော့အသေးရဲတဲ့ပုံစံထောက်ရင်တော့ပုဂ္ဂိုလ်တို့တရားတွေရတယ်လို့ထင်နေတယ်နဲ့တူတယ်။ဒီလိုမလား။တရားတွေရတယ်လို့ထင်နေတယ်နဲ့တူတယ်။ဒါကြောင့်မလို့ပုဂ္ဂိုလ်တို့တတ်တယ်မလို့စဉ်းစားနေတာပဲ။ဘုမတရားတွေရတယ်မရဘူးကွာရှင်သာရိပုတ္တရာမထေရကြီးကမသိဘူးလားသိလားသိပါဘူးသူကယေဟောနာမထေရကြီးပဲအောက်ပုတ်ကိုရဲ့နေတာသူသိတာပေါ့အဲ့ဒါတော့ပြောလို့လည်းသူကငုံငုံတားတာပဲဒါပေမဲ့ဟိုဘက်ကလည်းခံရလားလက်မခံဘူးသူကသူတတ်သိမ်းမလို့တကယ်ကြောက်လောက်နေတဲ့အချိန်အဲ့ဒါတော့ဖြစ်တဲ့အခါကျတော့ရှင်သာရိပုတ္တရာမထေရကြီးကအော်ဒီလောက်တော့မှပဲဒီလိုဖြစ်နေတယ်ဆိုရင်သူရဲ့ပဏာမတရားတွေဘလောက်အထိမြင်ပြီးပြီလဲတရားရဲ့အမြင်ကလေးတွေဘလောက်အထိရှိနေပြီလဲဆိုတာသိအောင်မေယောမပဲလေဆိုပြီးတော့ရှင်သာရိပုတ္တရာမထေရကြီးကသူ့ရဲ့ဉာဏ်နဲ့အထောက်ဉာဏ်နဲ့သိဖို့တရားတော်လည်းပဲနောင်လာနောက်သားများမှတ်သားဖို့ရန်ဆိုပြီးတော့မေကောကလေးတွေမမေးဘူးလားမေးလားမေကောကလေးတွေမေးပါတယ်အဲ့ဒီတော့မေးတဲ့အခါကျတော့ရှင်သာရိပုတ္တရာမထေရကြီးကပြောတယ်ရှင်သာနာမေရဲ့တဏ္ဍမှာမေဖြစ်စရာရှိတယ်အဲ့ဒီဝိသုဒ္ဓရာရှိတာပြန်ပါကဆေးရလာတတ်တယ်။အဆေးရလာတတ်တော့မြေစကလေးတွေမပေါ်ဘူးလားပေါ်လား။ဖြေတော့ရောက်ကြည့်စဉ်းစားကြည့်ပါ။မြေစီရှိရင်ဘာနဲ့လာတတ်မှာလဲ။မြေစီရဲ့အဆေးနဲ့တတ်တော့ဘာစိတ်ပေါ်မှာလဲ။ဟောရာကမြေစီဟောရာကအဆေးဒီလိုမလား။အဲ့ဒီမြေစီနဲ့အဲ့ဒီအဆေးနဲ့တတ်တဲ့အခါကျတော့ဟောရိပမာမြေစကလေးတွေမပေါ်ဘူးလားပေါ်လား။ဟုတ်ပြီမြေစကလေးတွေပေါ်တယ်မေဇိတ်ပေါ်တဲ့ကာလမှာအကြောင်းတရားကဘယ်နှပါးနှစ်ပါးအကျိုးတရားကဘယ်နှပါးတစ်ပါးအကြောင်းတရားနှစ်ပါးကဘယ်လိုတွေပါလဲမျက်စိရဲ့အသိအကျိုးတရားတစ်ပါးကဘယ်လိုပါလဲရုပ်စိတ်အကြောင်းတရားနှစ်ပါးမျက်စိနဲ့အသိကတခြားတရားတွေလားရုပ်တရားတွေလားဟုတ်ပြီရုပ်တရားတွေမေဇိတ်ကလည်းတခြားတရားလားနောင်တရားလားရုပ်အကြောင်းတရားနှစ်ပါးကြောင့်ပေါ်လာတဲ့နာအကျိုးတရားတစ်ပါးဒီလိုမလားအဲဒီမှာမိမိရဲ့ဘဏ္ဍာမှာမပေါ်ဘူးလားပေါ်လားမေဇိကလေးပါတယ်တော့ကြားကြည့်လို့ကမပါဘူးလားနားနဲ့ကလည်းတော့ဘာစိတ်ပေါ်မလဲနှာခေါင်းနဲ့နားနဲ့တိုက်ရင်ဘာစိတ်ပေါ်မလဲလျှော်နဲ့ရကနဲ့တိုက်တော့လည်းဘာစိတ်ပေါ်မလဲကိုယ်နဲ့ဒိဋ္ဌိကအာယုံနဲ့တိုက်တော့လည်းဘာစိတ်ပေါ်မလဲရာနာကောင်းစိတ်ပေါ်မလဲမနှောင်းနဲ့ဒိဋ္ဌိကအာယုံနဲ့တိုက်ပြန်တော့လည်းဘာစိတ်ပေါ်မလဲဒိဋ္ဌိကြစီစိတ်ကလေးတွေမပါဘူးလားပေါ်လားအဲဒီလိုဆိုရင်မိမိရဲ့ပန္နမဝိညာဉ်ချောင်မျိုးတခုမဟုတ်တခုဖြစ်နေတာပေါ့ဟုတ်တယ်မလားတမျိုးမဟုတ်တမျိုးမဖြစ်ဘူးလားဖြစ်နေတာမျိုးစိတ်ဖြစ်ဖြစ်ဖြစ်နေကြားစိတ်နာစိတ်စားစိတ်ရလာတာစိတ်တိတော်စိတ်တမျိုးမဟုတ်တမျိုးကတော့မဖြစ်ဘူးလားဖြစ်နေတာအဲ့ဒါတော့ဖြစ်နေမှာဖြစ်တဲ့တော့ရှင်သာရိပုတ္တရာမထေရကြီးကရှင်ဆန္ဒကိုသူကမေးတယ်အဲမေးတဲ့တဏ္ဍာမှာမျိုးစိတ်ကြားစိတ်နာစိတ်စားစိတ်ရလာတာစိတ်တိတော်စိတ်ဆိုတော့စိတ်ကလေးတွေမျိုးမျိုးဖြစ်နေတယ်အဲ့ဒီမျိုးမျိုးဖြစ်နေတဲ့အခါကျတော့ငါစိတ်တမ်းမေးပါမကမေးတဲ့တဏ္ဍာမှာပရမသောဖြစ်တာကမျိုးစိတ်ဘာကြောင့်ဒီပြမလာကြတာမျက်စိနဲ့ဆင်းတဲ့တည်းလို့ဖြစ်တယ်။အဲဒီလိုဖြစ်တဲ့အခါကျတော့မင်းရဲ့စိတ်ထဲမှာမင်းရဲ့တဏ္ဍာမှာရှိနေတဲ့မျက်စိဆိုတဲ့ရုပ်တရားကလေးကိုမင်းရဲ့တဏှာနဲ့မင်းရဲ့တဏ္ဍာမှာရှိတဲ့ဒိဋ္ဌိနဲ့စွဲယူသုံးတာကလားမသုံးတာဘူးလားလို့မမေးဘူးလားမေးတာ။တဏှာဒိဋ္ဌိတရားတွေနဲ့မင်းစွဲမြဲနေကြလားမစွဲမြဲနေကြလားမမေးဘူးလားမေးလား။တဏှာဒိဋ္ဌိနဲ့စွဲတဲ့ဆိုရင်တဏှာဒိဋ္ဌိရှိရင်တဏှာဒိဋ္ဌိနဲ့စွဲမှာပဲ။မရှိဘူးဆိုရင်တော့တဏှာလေးတွေနဲ့စွဲမလားမစွဲဘူးလားမစွဲတော့ဘူးပေါ့နော်အဲဒါကြောင့်လို့ရှင်သာနာပြီသူ့အမြင်ထဲမှာယဟန္တာလို့သူကထင်ထင်များတော်လည်းကယဟန္တာပုဂ္ဂိုလ်တစ်ပါးရဲ့အမြင်မျိုးသူ့မှာရှိကြတာမရှိဘူးလားဆိုတာကိုသိကြလို့ဒီမျိုးကလေးမေးလိုက်တာနော်အကယ်၍သာတဏှာလေးတွေနဲ့စွဲပါတယ်ဆိုလို့ရှိရင်ယဟန္တာပုဂ္ဂိုလ်ဖြစ်နိုင်မှာမလားတဏှာလေးတွေနဲ့မစွဲတော့ပါဘူးဆိုရင်ယဟန္တာပုဂ္ဂိုလ်ရဲ့အမြင်မျိုးမင်းလေလို့မဆုံးနိုင်ဘူးလားဆုံးနိုင်လားအဲ့ဒီလိုနေတဲ့အခါကျတော့ရှင်သာနာကဖြေတယ်ရှင်ဖရာတဲ့ဒီကိတော့ရင်းစုကလည်းဒီကိတော့တဏှာလေးတွေနဲ့မဆောပါဘူးတဲ့ဆောတယ်လို့ပြောတာလားမဆောဘူးလို့ပြောတာလားဒီကိတော့ရင်းစုကလည်းတဏှာလေးတွေနဲ့မဆောပါဘူးတဲ့နော်သုခဝိညာဉ်လည်း နေတော်မမနေတော်မန္တမီနေတော်အတ္တသုဘဝိညာဉ်နဲ့ဆိုတော့မြေကြီးကလေးကိုလည်းပဲတဏှာလေးတွေနဲ့ဆဲကြလားမဆဲဘူးလားမဆဲပါဘူးတဲ့မဆဲဘူးလားဖြစ်လားရေတံရောက်ဆိုတဲ့တရားကိုပါဠိတော်မှာတော့သုဘဝိညာဏတ္တပံလို့ဒီလိုတောင်းတယ်နော်သုဘဝိညာဏတ္တပံကလည်းမြေကြီးနဲ့မြေခါရတဲ့ရုပ်ဒီလိုတွေပဲရပါတယ်အဲဒီတော့သုဘဝိညာဏတ္တပံနေတံမမနေတော်မန္တမီနေတော်အတ္တတတိယမျက်စိနဲ့မြင်လို့ရတဲ့ဆင်းကလေးပေါ်မှာလည်းတဏှာဒိဋ္ဌိနဲ့တတိယမဆောပါဘူးခင်ဗျာလို့မဖြစ်ဘူးလားဖြစ်လားအဖြစ်ကလေးချက်ပြလိုက်တော့တောင်းချက်နာမတေကမျက်စိကိုတဏှာဒိဋ္ဌိနဲ့ဆောကလားမဆောဘူးလားမဆောပါဘူးနေတမမနေတော်ဟမတမီနာမေတော်အတ္တနေစိတ်ကလေးကလည်းတဏှာဒိဋ္ဌိနဲ့ဆောကလားမဆောဘူးလားမဆောပါဘူးအဆင်းကလေးကလည်းတဏှာဒိဋ္ဌိနဲ့ဆောကလားမဆောဘူးလားမဆောပါဘူးမဆောပါဘူးဆိုတော့ဒီရဲ့တဏှာမှာတဏှာဒိဋ္ဌိကျင်းနေတဲ့တတိယမရဘူးလားရောင်းအမြင်မှန်ရလို့မရှိဘူးလားဖြစ်နေလားအဲ့ဒီအဖြေကြည့်မယ်ဆိုတော့တိမတန်အားရကျင်တဲ့ဆရာကတော့ဖြေပဲနော်ရှင်သာရိပုတ္တရာမထင်းမဲကြီးကကောင်းကြီးလေအာသန္ဒသူဖြေတဲ့ဆင်းလေးကတော့မှန်သားပဲသူမြင်တဲ့မြင်လေးကတော့မှန်သားပဲလို့စိတ်ခဲကတော့မတူဘူးလားတူပါလားအဲ့ဒီလိုနဲ့ရှင်သာရိပုတ္တရာမထင်းမဲကြီးကဆက်နေပါတယ်သန္ဒရေနားနဲ့ပန်းနေတော့ကြားစိတ်တော်တယ်အဲ့ဒီနားကလည်းတဏှာဒိဋ္ဌိနဲ့ဆဲကလားမဆဲဘူးလားပြီးတော့ဘယ်လိုဖြေတော့ကြောက်ကလေးကလည်းတဏှာဒိဋ္ဌိနဲ့ဆောကလားမဆောဘူးလားမေးတော့ဘယ်လိုဖြစ်မှာလဲအတန်ကလေးကလည်းတဏှာဒိဋ္ဌိနဲ့ဆောကလားမဆောဘူးလားမေးတော့ဘယ်လိုဖြစ်တော့မဆောပါဘူးနော်ဒီလိုဆိုရင်ဘုန်းကြီးကရှင်သာရိပုတ္တရာမရိမကြီးရဲ့အနေထားနဲ့မေးကြည့်မယ်ဒကာရမတွေကဒီနေရာမှာဖြေရမယ်နော်အေးယောဂီဘန္တရာကလည်းမိမိရဲ့တဏှာမှာရှိတဲ့မျက်စိကိုတဏှာဒိဋ္ဌိနဲ့ဆောကလားမဆောဘူးလားမျက်စိကနေပြီးတော့ပေါ်လာတဲ့မျက်စိကလေးမရှိဘူးလားရှိလားအဲ့ဒီမျိုးစိတ်ကလေးကလည်းတဏှာဒိဋ္ဌိနဲ့ဆောကလားမဆောဘူးလားအဲ့ဒီမျိုးစိတ်ကလေးကနေပြီးတော့အာယောအပြစ်ခံရတဲ့အဆင်မရှိဘူးလားရှိလားအဲ့ဒီဆောလို့ကိုလည်းတဏှာဒိဋ္ဌိနဲ့ဆောကလားမဆောဘူးလားနားမိမိရဲ့တဏှာမှာနားဆိုတဲ့ယောတိကမရှိဘူးလားရှိလားအဲ့ဒီနားဆိုတဲ့ယောတိကလည်းတဏှာဒိဋ္ဌိနဲ့ဆောကလားမဆောဘူးလားနားကိုပြေးပြီးတော့တောတာတယ်ဆိုတဲ့ကြားစိတ်ကလေးမရှိဘူးလားရှိလားအဲ့ဒီကြားစိတ်ကလေးကလည်းတဏှာဒိဋ္ဌိနဲ့ဆဲကလားမဆဲဘူးလားကြားစိတ်ကလေးရဲ့အာရုံပြည့်ခံဖြစ်တဲ့အပံကလေးကမရှိဘူးလားရှိလားအဲ့ဒီအပံကလေးကလည်းတဏှာဒိဋ္ဌိနဲ့ဆဲကလားမဆဲဘူးလားဒီလိုလေးနဲ့ဆက်မိလိုက်တာနော်အားလုံးပါလိုက်တော့ဒွါရ6ပါးဝိညာဉ်6ပါးအာရုံ6ပါးမကောင်းလားကောင်းလားအဲ့ဒီလိုကောင်းလာတဲ့အခါကျတော့ရှင်းဆန္ဒရဲ့ဖြစ်တာတမျိုးတည်းဖြည့်တဲ့နေတ္တမမနေဘဟမတမီနာမေဘအတ္တမဖြစ်ဘူးလားဖြစ်လားနေတ္တမမအဲ့ဒီဝိညာဉ်တရားတွေ၊ဓာတ်တရားတွေ၊အာယုံတရားတွေအဲ့ဒီတရားတွေနဲ့ပတ်သက်လို့တပည့်တော်ဒီငါဥစ္စာပဲဆိုတဲ့ဆဲလားမထားပါဘူးခင်ဗျာတဲ့ထားကြလားမထားဘူးလားမထားပါဘူးခင်ဗျာတဲ့ဒီလိုမလားနောက်တစ်ခါကျတော့ဒီအစီအစဉ်နဲ့ပတ်သက်လို့ဒီယုံတရားနဲ့တရားတွေနဲ့ပတ်သက်လို့မိဘကမတမီငါကဆိုပြီးတော့လည်းလက်မမထားပါဘူးခင်ဗျာတဲ့မဖြစ်ဘူးလားဖြစ်လားငါဆိုတဲ့သဘောတရားမျိုးနဲ့ငါပိုင်တယ်ဆိုတဲ့သဘောတရားမျိုးနဲ့လည်းမတော့တာပါဘူးမစောလာပါဘူးလို့ဒီလိုပြောလိုက်တယ်နော်နောက်တခါနေတော့နေရတာငါဥစ္စာတော့ငါပဲဆိုတော့သဘောမျိုးနဲ့လည်းပဲတပြီးတော့မစောလာပါဘူးတဲ့အားလုံးပေါင်းလိုက်တဲ့အခါကျတော့တဏှာနဲ့လည်းမစောလာမာနနဲ့လည်းမစောလာဒိဋ္ဌိနဲ့တော့စောလာမလားမစောလာဘူးလားမစောလာပါဘူးတဏှာမာနဒိဋ္ဌိတရားပေါင်းလို့လည်းမစောလာမှုဆိုရင်တဏှာလေးတွေကမမှန်ဘူးလားမှန်နေလားမှန်နေတယ်ဒီလိုမလားအဲ့လိုမှန်နေတဲ့အခါကျတော့ရှင်သာရိပုတ္တရာမထေရကြီးကစဉ်းစားတယ်။အော်သူပြောတဲ့အဖြစ်လေးကတော့မှန်နေတာပဲ။မစောလာမှုဆိုကြတဲ့ကဒီဖြစ်လေးမမှန်ဘူးလားမှန်နေလား။သို့တော်လည်းတော့ကြားပူလာပါနဲ့ဖြေတာဘလားတကယ်ကိုသိလို့ဖြေတာဘလားဆိုတာကိုဆက်လက်ပြီးတော့သုံးသပ်ဖို့မလိုဘူးလားလို့လား။အဲ့ဒါကြောင့်မလို့ရှင်သာရိပုတ္တရာမထေရကြီးကတကယ်ကိုသိလို့ဖြေတာလားသူ့ရဲ့ကံမှာမင်းရဲ့လို့မြင်လို့တော့ဖြေတာလားဆိုတာကိုဆက်ပြီးတော့မမေးဘူးလားမေးတာ။အဲ့ဒီမှာမေးတဲ့အခါကျတော့ရှင်သာရိပုတ္တရာမထေရကြီးကဘယ်လိုမေးကြလဲဆိုတော့တောင်းမိဟိမေယတဏမရှိနေတဲ့မေဇေခေတွေမေယတဏမရှိနေတဲ့ဝိညာဉ်တရားလေးတွေဓာရတရားလေးတွေအာယုံတရားလေးတွေအဲ့ဒါတွေနဲ့ပတ်သက်ပြီးတော့မေအစဲလည်းမရှိဘူးဆိုရင်ထားပါတော့အဲ့ဒီတရားတွေပေါ်မှာမေအမြင်ဘယ်လိုရှိကြလဲကွာလို့မမေးကြလားမေးလားမေဘယ်လိုမြင်တယ်လဲလို့ဒီလိုမေးလိုက်တာနော်ဘယ်လိုမြင်တယ်လဲဘယ်လိုမြင်တယ်လဲလို့မေးလိုက်တဲ့အခါကျတော့ဆန္ဒကပြန်ဖြေတယ်နိရောဓတိတ္တဝနိရောဓပညာယတတိယမျက်စိဆိုတဲ့ဓာရကလေးကိုကြည့်လိုက်ကြရင်လည်းပဲအဲဒီတော့ပြတ်တဲ့ပြမှာတော့ဘယ်ဟာလေးကြည့်လိုက်လဲအပြတ်ပဲဒီဟာလေးကြည့်လိုက်လဲအပြတ်ကလေးတွေကမတွေ့ရဘူးလားတွေ့ရလားအဲဒီတော့ပြတ်ကလေးတွေကြည့်တဲ့ဓာရလေးကလေးတွေ့တဲ့အခါကျတော့ ော်ဘယ်ချေဒိဋ္ဌိကိုလည်းရအောင်မလဲတောက္ကတတဝငါဆိုတဲ့အမြင်မျိုးနဲ့ဆွဲလိုက်ပြတတော်တရားရှိသေးရလားခြေတော်ကလေးကြည့်ကြတော့လည်းတခြားလားအပြက်လားလက်ကလေးကြည့်ကြတော့လည်းတခြားလားအပြက်လားခန္ဓာကိုယ်စိတ်ပဲကြည့်ကြတော့လည်းတခြားလားအပြက်လားအဲဒီရောတရားရဲ့ဖောက်ပြန်မှုသဘောတရားလေးကြည့်ကြတော့လည်းတခြားလားအပြက်လားသိတာတယ်ဆိုတော့စိတ်ကလေးကြည့်လိုက်ကြတော့လည်းတခြားလားအပြက်လားခံစားတာတယ်ဆိုတော့ဝရဏလေးကြည့်ကြတော့လည်းတခြားလားအပြက်လားအသွားချပြမရှိတော့ဘယ်နေရာကိုပဲကြည့်လိုက်ကြည့်လိုက်ဘာတွေ့ရမှာလဲအပြတ်ပဲတွေ့ရမယ်အဲ့ဒီတော့ပြတ်တယ်မပြတ်တမ်းတွေ့နေပြီဆိုရင်ပုဂ္ဂိုလ်တ attva ငါလို့ဆွဲရတန်းတက်เสียအချိန်လေးနဲ့ရှိသေးရလားအဲ့ဒီတော့အချိန်မရှိတော့အမြင်မှန်လေးကတွေ့ရတန်းတက်မှာအမြင်ဆက်နေတာဒီလိုမလားအဲ့ဒီတော့ဆက်နေတဲ့အခါကျတော့ဟောဒီကိလေသာတရားလေးတွေပေါ်ဖို့နေရလောက်အောင်ပဲကြာချင်းမငြင်းမလားငြင်းနေလားအဲ့ဒီတော့ကြာချင်းငြင်းနေပြီနဲ့လို့သူမြင်တာကတခြားလားအပြတ်မြင်တာလားအပြည့်တွေတရားလားသိခါရတရားလားသိခါရတရားမြင်လာမလို့တရားလားဝိပဿနာမဲ့လားဟောဒီလိုဆိုဖြစ်နေအဖြစ်အပြည့်ကိုဖြစ်ပြအနေစာလက္ခဏာမြင်နေဒုက္ခသစ္စာမြင်ပါတယ်ဆိုရင်ဖြစ်ပြအနေစာလက္ခဏာမြင်နေပါသေးတယ်ဒုက္ခလက္ခဏာလေးဒုက္ခသစ္စာလေးမြင်နေပါသေးတယ်ဆိုရင်အဲ့ဒါလောကုတ္တရာမဲ့မဟုတ်ဘူးဘာမဲ့လို့ပြောရမှာလဲဝိပဿနာမဲ့လို့ပြောရမှာပဲလောကတာမဲ့ရပါမယ်ဆိုရင်မေကနိဗ္ဗာန်မေကတာဆိုတဲ့အတိုင်းဖြစ်ပြဒုက္ခသစ္စာမြင်မလားနိဗ္ဗာန်မြင်မလားအခုရှင်သန္တာရဲ့တဏ္ဍာမှာကြည့်တော့အမြင်မှန်လေးတော့မရဘူးလားရလားဒါကြောင့်နိဗ္ဗာန်မြင်တဲ့ရိစ္ဆာလက္ခဏာတွေ့ရရလားမတွေ့ဘူးမတွေ့ညာတယ်ရှင်သန္တာကတော့သူ့ကိုယ်သူနိဗ္ဗာန်မြင်တယ်လို့မထင်ဘူးလားထင်နေလားနိဗ္ဗာန်မြင်တယ်လို့ထင်နေတာနော်အဲ့ဒါတော့ဘုန်းကြီးတို့ယောဂီတွေကဒီနေရာမမှတ်ရမှာကအပြည့်မြင်လို့ရှိရင်အမြင်မှန်ရတယ်မရဘူးလားရလားအမြင်မှန်ရပြီရညာတော့လည်းပဲအမြင်မှန်ရလို့၆ပြည့်ပြည့်စုံပါတဲ့ကိလေသာကသမုတ်စေတာကိလေသာသမုတ်စေတာတဟံနဲ့၆ပြောက်တာလားတကယ်ကပိုင်နဲ့၆ပြောက်တာလားအမြဲထာဝရအမြဲပြတ်၆တာလားယာယီ၆တာလား၆ပြောက်ဆိုလို့မကဘူးလားပါလား၆ပြောက်ဆိုလို့ပါတယ်နော်အကယ်၍ဝိပဿနာမဲ့ဆိုရင်တကယ်က၆မယ်ဝိပဿနာမဲ့ဆိုရင်ဘယ်လိုဆုံးမှာလဲတကယ်က၆မယ်လောဘတရားမဲ့တာရပါမယ်ဆိုရင်တကယ်က၆မလားအမြဲ၆မလားအမြဲ၆မှာဟာဝိပဿနာမဲ့ကမြင်တယ်တခြားမြင်မလားဖြစ်ပြမြင်မလားလောကတရားမကမြင်လားတခြားမြင်မလားနိဗ္ဗာန်မြင်မလားအမြင်ရောတွေ့ရလားတတ္တကိလေသာရောတွေ့ရလားမတွေ့ဘူးလားအမြင်ရောတွေ့ရလားဒီဘက်ကတတ္တကိလေသာကျောင်းကတွေ့ရလားဟောဒီမှာရှိနေတဲ့မဲ့ရဲ့နာမည်ကျောင်းကတွေ့ရလားမတွေ့ဘူးအပြည့်ဖြစ်ပြဒုက္ခသစ္စာကိုမြင်ရင်ဒုက္ခဘလနာမည်သိမလဲဝိပဿနာမဲ့ဝိပဿနာမဲ့ကိုချုပ်တဲ့ကိလေသာကလည်းပဲအမြင်ပြချုပ်တာလားယာယီချုပ်တာလားဟောဒါလေးကနိဗ္ဗာန်အာရုံလေးနဲ့ဖြစ်ခဲ့မယ်ဆိုရင်ဟာရီမြင်တဲ့မဲ့ဒီဗာမဲ့လို့ခေါ်မလဲ။လောကတရားမဲ့ဖြစ်တဲ့ယဟာရီကိလေသာဒီတရားချက်မလားမြဲချက်မလား။အဲဒီတော့အာယုံချင်းလဲသွားတယ်၊မဲ့ချင်းလဲသွားတယ်။ကိလေသာချက်ချင်းတော့မကဘူးလားကွာလား။အဲဒီတော့ကွာနေတယ်။ဒါကိုရှင်သာရိပုတ္တရာကသိတယ်နော်။ရှင်သာရကသူ့ကိုယ်ကိုသိကြလားမသိဘူးလား။မသိဘူး။အဲဒီတော့မသိတဲ့အခါကျတော့သူ့ကိုယ်ကိုယဟန္တာဖြစ်တယ်လို့ထင်နေတယ်။ယဟန္တာဆန္ဒပေါ်ပါပြိဒဏ်နေစရာအကြောင်းရှိကြလားမရှိတော့ဘူးလား။ရှင်သာရရဲ့စိတ်ကတော့အော်ကတော့ထာပရိသတ်နေနေကြအကြောင်းမရှိတော့ဘူးဒီဘဝကဒီဘဝကဘဝပြတ်တာပဲဒါကြောင့်မလို့ဒီဘဝကဝရဏငါကြကြမခံတော့ဘူးဒီလိုမလားဒီဘဝကဝရဏငါကြကြမခံတော့ဘူးကိုယ့်ကိုယ်ကိုတတ်ပြီးတော့ပြင်းတယ်လို့အဲဒီလိုမဆုံးရသေးလားဆုံးရတာလားအဲဒီလိုဆုံးရလိုက်တာနော်အဲဒီလိုဆုံးရလိုက်တော့ရှင်သန္ဓာရဲ့စိတ်ထဲမှာကတော့ယဟန်ဖြစ်ပြီလို့ထင်ပြီးတော့ဆုံးရတာမလားဒါပေမဲ့ရှင်သန္ဓာဘုရားနဲ့ရှင်သန္ဓာကတော့မသိဘူးလားသိလားရှင်သန္ဓာဒီယဟန်ဟုတ်မလားမဟုတ်ဘူးလားယဟန်မဟုတ်သေးဘူးနော်သူမြင်တဲ့အမြင်လေးဝိပဿနာမဲ့အမြင်လားလောကတာမဲ့အမြင်လားဝိပဿနာမဲ့အမြင်ဘာဖြစ်လို့လဲဆိုတော့သူမြင်တာကနိဗ္ဗာန်မြင်တာလားဖြစ်ပြမြင်တာလားဖြစ်ပြဆိုတဲ့သဘောတရားဒီအတ္တခန္ဓာတဲ့သဘောတရားလားသင်္ခါရသဘောတရားလားအတ္တခန္ဓာသဘောတရားကတော့နိဗ္ဗာန်သင်္ခါရသဘောတရားကဖြစ်ပြဒီလိုမလားသူမြင်တာဒီအတ္တခန္ဓာလားသင်္ခါရလားဒါကြောင့်မလို့နိဗ္ဗာန်မြင်နေတာလားဖြစ်ပြမြင်နေတာလားဖြစ်ပြမြင်တာမလို့သူအမြင်လေးတခြားလားဝိပဿနာမဲ့လားဝိပဿနာမဖြစ်တော့ရာယီတော့ကိလေသာမသေးဘူးလားသေးနေလားတရေကပဟံခိတခဏတော့မငြိမ်းဘူးလားငြိမ်းနေလားအမြင့်ပြချုံရင်ရောသိလားဟောရလားအဲဒီလိုမောတဲ့အခါကျတော့ရှင်သာရိပုတ္တရာကသိတယ်သိပြီမဲ့သူကဘာမှမပြောဘူးနော်တာရုတာရုတာရုလို့မခေါ်ဘူးလားခေါ်လားလူကြီးဆိုတာလည်းလူကြီးပြည်ပြည်ဒါရုခေါ်လိုက်တာပေါ့ဟုတ်တယ်မလားတာရုခေါ်ပြီးခေါ်ရတော့လည်းရှင်ဆန္ဒကစိတ်ထဲမှာဘယ်ဝင်မကြဘူးဘာဖြစ်လို့ဘယ်ဝင်မကြကြလဲဆိုတော့အော်ရှင်ဆန္ဒကတကယ်တော့ယဟန္တာဖြစ်တာမှမဟုတ်သေးတဲ့ပဲသူမသိကြလားသိလားသူကလည်းယဟန္တာဆိုတော့သူကလည်းသိနေတာပဲဒီလိုမဟုတ်လား ပါရိသတ်ရှင်ဘုရားကလည်းသိနေတဲ့အခါကျတော့ရှင်သာရိပုတ္တရာမထေရကြီးကိုခေါ်တော့လေရှင်ဖေဟာတဲ့တပည့်တော်ရှင်ဆန္ဒကိုမေးခေါ်လိုက်တဲ့မေးရရစေလို့ခွင့်မတော်မူလားတောင်းလားရှင်ဆောင်ရှင်ဆောင်လားမေးချင်တာကတော့တခြားမဟုတ်ဘူးရှင်ဆန္ဒရဲ့တန်တမာတကယ်တဲ့ပုဂ္ဂိုလ်ကိုကိလေသာသေးတယ်လို့ထင်မလားမထင်ဘူးလားဆိုတာတကယ်တဲ့ကိလေသာသေးတာမသေးတာကိုသိသိချာချာသိရလေအောင်ဆိုပြီးတော့ရှင်ဆန္ဒကိုသိသိချင်းလို့မေးခေါ်လိုက်မိမှာနော်ဘယ်လိုသိသိချင်းလို့လဲရှင်ဆန္ဒကိုသိသိချင်းလို့ဘယ်လိုသိသိချင်းလို့ပါလဲကိလေသာတကယ်တဲ့သေးတာဟုတ်ရလားမဟုတ်ဘူးလားမသိသိချင်းမလားသိသိချင်းလားအဲ့ဒါလို့သိသိချင်းတဲ့အတွက်တိုက်ရလည်းမပြောချင်တဲ့အခါကျတော့ရှင်ဆန္ဒကိုမေးခေါ်လိုက်မမေးချင်ဘူးလားမေးချင်တယ်အဲ့လိုမေးကြတဲ့အခါမှာရှင်ဆောင်နာကနေပြီးတော့ရှင်သာရိပုတ္တရာမထေရကြီးကိုခွင့်တောင်းတာပေါ့လေခွင့်တောင်းတဲ့အခါကျတော့ရှင်သာရိပုတ္တရာမထေရကြီးကလည်းခွင့်ပေးပါတယ်အဲ့လိုခွင့်ပေးတော့ရှင်ဆောင်နာကပြောတယ်ရှင်ဆန္ဒရေးတယ်အဲ့လိုဆိုရင်မင်းဝင်လာစကားတစ်ခုပြောမကွာမင်းမာတာမင်းဆုံးဖြတ်မင်းမာတာမင်းစိုးရမပြောဘူးလားပြောလားအေးမင်းဆက်ပြတဲ့ခင်ဗရမေကြီးကဒုက္ခဟောထားတယ်နေပိတ္တနာသရိတံအာနေပိတ္တနာသရိတံနာဟောတိမဟုတ်ဘူးလားဟောတာလားမြန်မာလိုပြောလိုက်တဲ့အခါကျတော့မေတ္တာတာဒီကောင်တရားဖြင့်ဒီကောင်တရားမှုနေတဲ့ပုဂ္ဂိုလ်တရားရဲ့တန်တမာစိလိတ္တလှောက်ရှားနေခြင်းဖြင့်ဟောတိဖြစ်၏ဒီလိုမလားမေတ္တာတာဒီကောင်တရားမှုနေတဲ့ဆိုလို့ရှိရင်စိလိတ္တဟောတိအဲ့ဒီပုဂ္ဂိုလ်လှောက်ရှားနေပါတယ်တဲ့မလှောက်ရှားဘူးလားလှောက်ရှားနေလားလှောက်ရှားနေတယ်နော်အာနုပိတ္တတာစိလိတ္တနာမနာဟောတိဒီကောင်တရားကိုမှုနေတဲ့ပုဂ္ဂိုလ်ကြတော့သူ့ရဲ့တန်တမာလှောက်ရှားမှုလုံးဝမရှိတော့ဘူးတည်ငြိမ်နေပါတယ်လို့အဲ့ဒီတရားလည်းမဟုတ်ဘူးလားဟောလားဟုတ်တယ်နော်မြန်မာလိုပြန်လိုက်မယ်ဆိုလို့ရှိရင်ရှင်သန္ဓရေမင်းကိုယ့်ကိုယ်ကိုမင်းပြန်ပြီးတော့ဆုံးသာကြည်ဒီကောင်တရားကိုမင်းပြင်းနေတယ်ဆိုလို့ရှိရင်မင်းရဲ့တဏ္ဍာကလှုပ်နေမှာပဲမလှုပ်ဘူးလားလှုပ်နေမှာလားဒီကောင်တရားကိုမင်းပြင်းနေတယ်ဆိုရင်မင်းရဲ့တဏ္ဍာကလှုပ်နေမှာပဲဒီကောင်တို့ကိုယ့်ကိုယ်မင်းမမြင်ဘူးဆိုရင်မင်းရဲ့တဏ္ဍာကမလှုပ်တော့ဘူးဒီလိုတွေရတယ်နော်အဲဒီတော့လောကကမာရီဘုန်းကြီးတို့ယောဂီတရားဓမ္မတွေဆုံးသာကြည်ပေါ့မြေထဲမှာလေကလေးတွေကိုချထားလေတွေလေကလေးတွေချရလာတဲ့အခါကျတော့အဲ့ဒီဘုံမှာဖောင်းရယောဂီတွေကတက်နေလှေလောက်တော့ယောဂီတွေမလောက်ဘူးလားလောက်တာယောဂီတွေကဖုတ်ကနေပြီးတော့နေရတာတော့လှေကနေပြီးတော့နေရတာမဟုတ်လားလှေကနေပြီးတော့နေရတာဖြစ်တဲ့အတွက်လှေလောက်တော့ယောဂီတွေမလောက်ဘူးလားလောက်တာလှေငယ်ရင်လူလည်းငယ်မှာပဲလှေလောက်တော့လူလည်းလောက်မှာပဲဒါလည်းမဟုတ်လားဘာဖြစ်လို့လဲဆိုတော့ယောဂီတွေကိုယ်တိုင်ကလှေမှာပြီးနေတာကိုသိကြနေနေမှာရက်တည်နေတာမှမဟုတ်ဘဲပဲနော်ဒီကြမ်းနေနေမှာရပ်နေတဲ့ပုံစံကြတော့လှေဖလားပဲလှုပ်လို့တူဖောက်ပါမလားမလှုပ်ဘူးအဲ့ဒီလိုပဲအဲ့ဒါမိမိတို့ရဲ့တဏ္ဍာမှာခန္ဓာ၅ပါးမရှိဘူးလားရှိလားအဲ့ဒီခန္ဓာ၅ပါးဒီကျိုးစားလိုက်တာတခြားလားယုတ်တရားနဲ့နန္တရားလားယုတ်တရားနဲ့နန္တရားမရှိဘူးလားရှိလားအဲ့ဒီယုတ်တရားနဲ့နန္တရားယုတ်တရားနဲ့နန္တရားခန္ဓာအဖြစ်၅ပါးရှိတယ်ဟေးတဲ့အဲ့ဒီလို၅ပါးရှိတဲ့အခါကျတော့အဲ့ဒီယုတ်တရားနန္တရားအဲ့ဒီခန္ဓာ၅ပါးဒီတကယ်လို့များတဏ္ဍာမနာဒိဋ္ဌိဟောတရား၃မျိုးကိုနှိမ့်နေလို့ဆိုလို့ရှိရင်မင်းရဲ့တဏ္ဍာမှာလှောက်ရှားမှုစကားတွေပေါ်လာမှာပဲဒီလိုမလားဒီလိုတွေရတယ်နော်ဟောရကရစ္စလာခန္ဓာ၅ပါးလားဟောရကရစ္စလာတဏ္ဍာမနာဒိဋ္ဌိလားအဲ့ဒီခန္ဓာ၅ပါးကအဲ့ဒီတဏ္ဍာမနာဒိဋ္ဌိကိုနှိမ့်နေလို့ဆိုရင်အဲ့ဒီကိုနှိမ့်နေတာနဲ့တကယ်လို့သူ့ရဲ့တဏ္ဍာမှာရှိတဲ့စကားတွေမလှုပ်ဘူးလားလှုပ်သွားမလားလှုပ်သွားမယ်ဘာနဲ့လှုပ်မလဲဆိုရင်တဏ္ဍာနဲ့လည်းလှုပ်မှာပဲဟုတ်တယ်မလားမာနနဲ့ကမလှုပ်ဘူးလားလှုပ်မှာလားဒိဋ္ဌိနဲ့ကလည်းမလှုပ်ဘူးလားလှုပ်မှာလားလှုပ်မှာပဲမင်းများကတဏှာကိုလည်းမမြင်ဘူးလားမာနကိုလည်းပဲဒိဋ္ဌိကိုလည်းပဲတဏှာကိုမြင်နေရင်တဏှာကြောင့်လှုပ်မယ်မလှုပ်ဘူးလားလှုပ်မလားမာနကိုမြင်နေရင်ဘယ်လိုလှုပ်မလဲမာနကြောင့်လှုပ်မှာပဲဒိဋ္ဌိကိုမြင်နေရင်လည်းဘယ်လိုကြောင့်လှုပ်မှာလဲဒိဋ္ဌိနဲ့မလှုပ်ဘူးလားလှုပ်မလားအဲဒီတော့တဏှာမာနဒိဋ္ဌိဖြစ်ဖို့တော့ကိလေသာတရားတွေပေါ်မှာမြင်နေမယ်ဆိုရင်တဏှာကြောင့်လည်းလှုပ်မှာပဲမာနကြောင့်လည်းလှုပ်မှာပဲဒိဋ္ဌိကြောင့်လည်းပဲမလှုပ်ဘူးလားလှုပ်မလားအဲ့တော့တဏ္ဍမနဒိဋ္ဌိကိုမမှီဘူးဆိုလို့ရှိရင်လေအေးမေတ္တိသလိတံအာနိတ္တတသလိတံနာမနာဟောတိတကယ်လို့ကမင်းဒီတဏ္ဍမနဒိဋ္ဌိကိုမမှီဘူးဟာမင်းရဲ့ခန္ဓာကိုယ်ကတဏ္ဍမနဒိဋ္ဌိကိုမမှီပါဘူးဆိုရင်ဟုတ်တယ်မလားတဏ္ဍမနဒိဋ္ဌိမမှီပါဘူးဆိုတာကဘာပြောတာလဲမေးတော့တဏ္ဍနဲ့လည်းမဆွဲလန်းဘူးဒိဋ္ဌိနဲ့လည်းမဆွဲလန်းဘူးမာနနဲ့လည်းမဆွဲလန်းပါဘူးဆိုရင်တဏ္ဍကြောင့်လည်းပဲဆောက်ပါမလားမလောက်တော့ဘူးလို့မာနကြောင့်လည်းဆောက်ပါမလားဒေဝိတောလည်းသောက်ပါမလားအဲ့ဒါလည်းမလောက်လို့ရှိရင်လေအာသလိတ္တေတတ္တရဟောတိအဲ့ဒါလည်းမလောက်လို့ဆိုမင်းရဲ့စိတ်တွေလည်းငြိမ်တဲ့နေမှာပဲမငြိမ်ဘူးလားငြိမ်တဲ့နေမှာလားမင်းရဲ့ခန္ဓာကိုယ်ဟောဒီခန္ဓာ၅ပါးလည်းမငြိမ်တယ်လားငြိမ်တဲ့နေမှာလားမင်းရဲ့ဉာဏ်ကလေးတွေလည်းပဲဗာဖြစ်နေပါလေငြိမ်တဲ့နေမှာပဲတဲ့လောက်လို့လားမလောက်လို့လားမလောက်ရင်မငြိမ်ဘူးလားငြိမ်ပါလားလောက်ရင်ငြိမ်ပါမလားမငြိမ်ဘူး လောက်ခြင်းမလောက်ခြင်းကလည်းဘာပေါ်မူတည်နေကြလဲနဲ့ရေနှိမ့်ခြင်းမနှိမ့်ခြင်းမမူတည်နေရမလားနှိမ့်ရတာတခြားပြောရလားဆဲလန်းတာပြောရလားဆဲလန်းတဲ့ပုဂ္ဂိုလ်ဒီနှိမ့်တယ်မဆဲလန်းတဲ့ပုဂ္ဂိုလ်ဒီအဲ့လိုဆိုရင်နှိမ့်တယ်ဆိုလို့ရှိရင်ဆုံးပါပဲနှိမ့်ရင်ဘာဖြစ်မှာလဲမနှိမ့်လို့ဆိုရင်မလောက်ဘူးနှိမ့်တယ်ဆိုရင်လောက်မှာလောက်တာနဲ့တကယ်လို့ငြိမ်းချမ်းမှုရပါမလားတဏှာကြောင့်ပူလောင်မှုတွေမဖြစ်ဘူးလားဖြစ်လားမာနကြောင့်ပူလောင်မှုတွေမဖြစ်ဘူးလားဖြစ်လားဒေဝိကကူလာမှုတွေမဖြစ်ကြလားဖြစ်လားတခြားကလာလောက်ခံရလို့လားဘာနဲ့လောက်ခံရသလဲမင်းကြီးတဏှာနဲ့လောက်ခံရတယ်မာနနဲ့လောက်ခံရတယ်ဒေဝိကကအလောက်မခံရဘူးလားခံရလားခံရတယ်နော်ဟုတ်တယ်မလားဘုရားတို့လောကဘုရားပြည့်ပြောကြမယ်ဆိုရင်တဏှာမှာမီးလောင်နေဆိုကြပါစို့ဟုတ်တယ်မလားအဲ့ဒီတဏှာမှာမီးလောင်နေဆိုတော့မီးလောင်နေအခါကျတော့အဲ့ဒီမီးလောင်တာကဘယ်နေရာကလောင်လဲဟာဘယ်နေရာကလောင်လဲအဲ့ဒီနေရာကကိုယ်အညာမရှိဘူးဆိုရင်ကိုယ်ရဲ့နေတဲ့ပုဂ္ဂိုလ်များမရှိဘူးဆိုရင်ကိုယ်နဲ့အကျဉ်းဝင်ဖြစ်တဲ့ပုဂ္ဂိုလ်ရဲ့အိမ်နဲ့မရှိဘူးဆိုရင်ကိုယ့်ဘက်ကမှကျင်းနေတာပူလောင်မှုဖြစ်ပါမလားဖြစ်ပါဘူး။ဒါလည်းမဖြစ်ပါလေကွာ။အဲ့ဒီနေရာကိုနေနေရဲ့သဏ္ဍာန်မှာရှိတဲ့တဏှာနဲ့လည်းမင်းမနေဘူး။မင်းကလားမမင်းဘူးလား။မာနနဲ့ကမင်းကလားမမင်းဘူးလား။ဒေဋ္ဌိနဲ့ကမင်းကလားမမင်းဘူးလား။တဏှာမနဲ့ဒေဋ္ဌိတရားသုံးမျိုးနဲ့ဆက်သွယ်နေကြလားမဆက်သွယ်ဘူးလား။အဲ့ဒီနေရာနဲ့နေနေရဲ့တဏှာမနဲ့ဒေဋ္ဌိသုံးမျိုးနဲ့လောကဆက်ဆက်မရှိပါဘူးဆိုရင်မင်းရဲ့စိတ်ထဲမှာတဏှာကြောင့်ပူလောင်မမလားမာနကြောင့်ပူလောင်မမလားဒေဝိကြောင့်ပူလောင်မမလားမပူလောင်တော့ဘူးလို့အဲ့ဒီနေရာမှာမင်းနဲ့ပတ်သက်တဲ့အိမ်မရှိဘူးမင်းနဲ့ဆွေမျိုးနဲ့ပတ်သက်တဲ့အိမ်မရှိဘူးယင်းကျောင်းဝင်တဲ့ပုဂ္ဂိုလ်ရဲ့အိမ်များမရှိဘူးဆိုရင်လေဖုံးတဲ့ကရမတွေအနေမပြတ်အစမပြတ်မဖြစ်ဘူးဖြစ်ပါမလားတကယ်လို့ဒါအဲ့ဒီမင်းလောင်တဲ့နေရာမှာကိုယ်အိမ်များရှိတယ်ဆိုရင်ထိုင်နေလို့ရပါမလားအမြန်ထားပြီးတော့မပြေဘူးလားပြေးလားဘုရားတော့ကလည်းမရဘူးလားရောက်လားတခြားကြောင့်လားမင်းနေလို့လားတခြားကြောင့်လားတဏှာမာနဒိဋ္ဌိနဲ့ဆက်သွယ်ထားလို့လားအဲဒါကြောင့်မလို့တဏှာမာနဒိဋ္ဌိနဲ့ဆက်သွယ်ထားတဲ့ဆရာဟာတဏှာမာနဒိဋ္ဌိနဲ့မှီနေတာပဲပေါ့ဟုတ်တယ်မလားအဲဒါလည်းတဏှာမာနဒိဋ္ဌိနဲ့မှီနေလို့ဆိုရင်တဏှာကြောင့်လည်းမပူလောင်ဘူးလားပူလောင်လားမာနကြောင့်လည်းမပူလောင်ဘူးလားပူလောင်လားဒိဋ္ဌိကြောင့်လည်းမပူလောင်ဘူးလားပူလောင်လားအဲဒါလည်းပူလောင်ခံရမှာပဲဒီလိုမလားအဲဒါကြောင့်မလို့ဒီဒိဋ္ဌိကိုကြည့်ရပြီးတော့ရှင်းဆောင်တာကနေပြီးတော့မပြောဘူးလားပြောလားမိမဲ့တဏ္ဍာမှာကွာတဲ့တဏ္ဍာမနာဒိဋ္ဌိနဲ့မင်းအမှုမခံရဘူးဆိုရင်တဲ့မိမဲ့ခန္ဓာကိုတဏ္ဍာမနာဒိဋ္ဌိကြောင့်ဘရောမလောက်မှာမဟုတ်ဘူးမပြောဘူးလားပြောလားအဲ့ဒါလည်းမဟုတ်ဘူးဆိုလို့ရှိရင်မိမဲ့တဏ္ဍာမှာကိုယ်တွေလည်းငြင်းနေပါပဲစိတ်တွေလည်းငြင်းနေပါပဲငြင်းနေတော့မငြင်းဘူးလားငြင်းနေလားသူကပြည့်ရလေးနဲ့ပြောလိုက်တာနော်ဒါပေမဲ့ရှင်ဆန္ဒရင်းမိရလားမရင်းမိဘူးဒါလည်းမလားသူကသူ့ကိုယ်သူကတော့ကုသလတရားတွေကောင်းနေတယ်လို့ပဲမထင်ဘူးလားထင်နေလားယဟနာဖြစ်နေတယ်လို့ကမထင်မလားထင်နေလားတကယ်တမ်းပြောလိုက်တာကတော့ရှင်းဆန္ဒမိမဲ့တဏ္ဍမှာတဏ္ဍမနာဒိဋ္ဌိကိလေသာမကုန်သေးတဲ့အတွက်ဒုက္ခဝေဒနာလေးပေါ်လာပြန်တော့လည်းပဲဒုက္ခဝေဒနာလေးကိုတဏ္ဍနဲ့မှီလိုက်ပြီမမီဘူးလားမီလားဒုက္ခဝေဒနာလေးကိုမာနနဲ့မမီဘူးလားမီလားဒုက္ခဝေဒနာလေးကိုဒိဋ္ဌိနဲ့မမီဘူးလားမီလားဒီတော့ဒုက္ခဝေဒနာလေးပေါ်လာပြီဆိုရင်ဧတံမမဧသောဟမဂ္ဂမိဧသောမိအတ္တတဏ္ဍမနာဒိဋ္ဌိဆိုတဲ့ကျိုးတောင်းကြောင်းနဲ့အဲ့ဒီမင်းရဲ့တဏ္ဍာမှာပေါ်လာတဲ့ဝေဒနာလေးကိုမချက်ဘူးလားချက်ပါမလားမင်းရေချက်ပါမှာပဲအဲ့ဒါလို့ချက်ပါတဲ့အခါကျတော့ဒုက္ခဝေဒနာလေးပေါ်တဲ့တဏ္ဍမနာဒိဋ္ဌိနဲ့ဆက်လိုက်တဲ့အခါမှာဒီဒုက္ခဝေဒနာလေးငါမခံစားချင်တော့ပါဘူးဒုက္ခဝေဒနာရတဲ့ငါမခံချင်တော့ပါဘူးဆိုတော့စိတ်ကလေးတွေပေါ်လာတာမဟုတ်လားအဲ့ဒီလိုစိတ်ကလေးတွေပေါ်လာတာကတလူရဲ့အလောင်းနဲ့ခံရတာလဲမင်းရေတဏှာရဲ့အလောင်းနဲ့ခံရတာဘယ်လိုရဲ့အလောင်းနဲ့ခံရတော့ဒုက္ခဝေဒနာလေးတွေပေါ်လာတဲ့မခံစားချင်တော့ပါဘူးဆိုရင်မပြောက်ချင်လို့လားပြောက်ချင်လို့လားရောက်ချင်တာဒီတခြားသဘောလားတဏှာသဘောလားငါအကြမ်းဒီလိုဖြစ်ရလိမ့်ချင်ဆိုတော့ဟောငါဒီလောက်တော့မှတရားတွေပြည့်ပြန်ကျုပ်ကိုအားထုတ်နေပါရဲ့နဲ့ဒီဒုက္ခဝေဒနာလာကိုလာသေးတယ်ဟုတ်တယ်မလားအဲ့ဒါလို့ပြောလိုက်ပြန်တယ်လည်းတခြားသဘောလားမာနာသဘောတည်းမာနာသဘောမတည့်ရဘူးလားတည့်ရသွားလားတည့်ရသွားတယ်ဩငါနာတယ်ငါကျင်တယ်ငါကြိုက်တယ်ငါဆဲတယ်ဩအဲ့ဒါလို့ပြည့်ပြန်တယ်လည်းတခြားနဲ့ဆွဲသွားရလားဒိဋ္ဌိနဲ့ဆွဲသွားရလားအဲ့ဒါကြောင့်မလို့ရှင်းဆောင်နာကသူကပြောလိုက်တာကမင်းရဲ့တဏှာမှာတဏှာလည်းရှိနေတယ်ဒိဋ္ဌိလည်းရှိနေတယ်မာနလည်းရှိနေတယ်ဒါကြောင့်မလို့မင်းကယဟနာမဟုတ်သေးဘူးလို့အဲ့ဒီအဓိပ္ပာယ်နဲ့ယဉ်ယဉ်ကြီးပြောတာမဟုတ်လားဒါပေမဲ့ရှင်းဆန္ဒသတိရရလားယောဂဝရဏကသူပြင်းထန်နေတဲ့အခါကျတော့သူသတိမရဘူးလို့သတိမရတာသူ့ကိုယ်ကိုယဟနာလို့ပဲမထင်ဘူးလားထင်နေလားအဲ့ဒီလိုထင်လို့ဒါအသေးစားမရှိဘူးတပိတော်ကတော့အရှင်မရတော့ဘလားပဲနားချနားချတပိတော်ရဲ့စဉ်းစားရှိတဲ့ဟောဒီဓာတ်နဲ့တပိတော်ရဲ့လက်ဘေးကိုဖြတ်ပြီးတော့တပိတော်တောင်းတတ်ပြစ်မယ်မပြောဘူးလားပြောလားဟုတ်တော့ရောက်ရည်ကိုယ့်ရဲ့ဒုက္ခဝေဒနာမခံရပါဘူးဆိုတာတခြားကြောင့်မခံရင်လားတဏှာမာနဒိဋ္ဌိရှိလို့မခံရင်လားတဏှာနဲ့လဲဆွဲနေလို့ပေါ့နော်ဒိဋ္ဌိနဲ့ကလည်းဆွဲလို့လားဆွဲလား မာနနဲ့ကမဆောက်ဘူးလားဆောက်လားအဲ့လိုဆောက်တဲ့အခါကျတော့ဒုက္ခဝေဒနာတွေကိုကြည့်လိုက်တယ်ကြည့်လိုက်တယ်ကြည့်လိုက်တဲ့အခါမှာဉာဏ်ပါသွားတယ်လားစဏမာနဒိဋ္ဌိပါသွားတယ်လားစဏမာနဒိဋ္ဌိနဲ့ဥသိပြီးတော့မကြည့်ဘူးလားကြည့်နေလားဉာဏ်နဲ့ကြည့်ရင်ဒီလိုမရဘူးရပါမလားဉာဏ်နဲ့ကြည့်မယ်ဆိုဝေဒနာလေးပေါ်လာဝေဒနာဟာဝေဒနာပဲဟုတ်တယ်မလားနာကြတဲ့ဘဝမရှိဘူးလားရှိတာခံစားရတဲ့ဘဝမရှိဘူးလားရှိတာအဲ့ဒီဝေဒနာလေးကြည့်လိုက်တော့ဉာဏ်ကလေးနဲ့ကြည့်လိုက်နိုင်တယ်ဆိုရင်ဖြစ်တယ်ပြည်ပြီးတော့မပြေဘူးလားပြက်လားဖြစ်တဲ့ဘာသစ္စာတော့ဩဒါကဝေဒနာလေးပေါ်ရင်ဒုက္ခဝေဒနာပေါ်လဲဘာသစ္စာဒုက္ခဝေဒနာပေါ်လဲဘာသစ္စာဥပ္ပခဝေဒနာပေါ်လဲဘာသစ္စာကိုယ်နဲ့မဆိုင်ဘူးလို့ဒီစိမ့်ပြင်နေအပြည့်ခြားပြီးတော့ကြည့်လိုက်နိုင်တယ်ဆိုရင်ဘာဝေဒနာပဲတော့ပေါ်တယ်များဝေဒနာတခြားမြင်မှလားဖြစ်ပြမြင်မှလားဖြစ်ဖြစ်မြင်လဲဆိုရင်ဒုက္ခဝေဒနာပေါ်လဲစိတ်ဆင်းရဲစရာအကြောင်းရှိသေးရဲ့လားဒုက္ခဝေဒနာပေါ်လဲစိတ်ချမ်းသာစရာအကြောင်းရှိသေးရဲ့လားအလယ်လတ်မှာပဲသူနေတော့မယ်အလယ်လတ်တာတခြားပြောရတာဉာဏ်ပြောရတာအခုရှင်သာနာကြတော့ဉာဏ်ကလေးနဲ့နေရလားဒုက္ခဝေဒနာလေးပေါ်မှာအေးအေးစိတ်ဆင်းရဲမှုဆိုတဲ့ဒေါမနတာဝေဒနာလေးနဲ့နေရလားမင်းကြီးဒေါမနတာဝေဒနာလေးနဲ့နေရမလားဉာဏ်နဲ့နေတာဟုတ်သေးရဲ့လားဘာနဲ့နေတာတော့ဓမ္မနန္ဒဝရဏလေးနဲ့နေလိုက်ပြီဆိုကြဲကသူရဲ့တဏ္ဍာမှာသဏ္ဍာန်ဒိဋ္ဌိမာနအစဲလားကျင်းလို့လားမကျင်းလို့လားမကျင်းလို့ဒီအိဗေရောက်တာပေါ့ဒါကြီးရဲ့ရှေသနာတရိယရလားသိလို့ဒါတွေသူရဲ့တဏ္ဍာမှာကြိတ်ကွာနေတာကြားတဲ့အခါကျတော့တကယ်ပဲတည်နေတယ်လို့သူထင်နေတာပေါ့အဲ့လိုတည်နေတယ်လို့ထင်တဲ့သူကသူငါယဟန္တာပဲမထင်ဘူးလားထင်နေတာအဲ့ဒီလိုထင်နေတော့ရှင်သာရိပုတ္တရာတရားဟောလဲနားမထောင်ဘူးဟုတ်တယ်မလားရှေသနာတရားဟောတော့နားထောင်ရလားနာမထာနဲ့ခါရဟာတပိတော်ကတော့ရှင်များတို့ဘလောက်ပဲပြောပြောတပိတော်ရဲ့လည်းပဲတပိတော်ဒါနဲ့ပြီးတော့တတ်မှာပဲသိအောင်လုပ်မှာပဲမပြောဘူးလားပြောလားဘလောမှနားချလို့နေရတဲ့အခါကျတော့ရှင်သာရိပုတ္တရာမထေရကြီးရဲ့ရှင်ဆောင်လာရင်သူ့ကိုဆုတ်လာပြီးတော့မသွားဘူးလားသွားရလားအဲ့ဒီတော့ပါတော့ဧကာတို့တို့ဆိုရင်ရှင်ဆန္ဒရဲ့အကြောင်းလို့သတင်းဖောက်တယ်ခြားရလျောက်ခြားခါရလျောက်တို့မြတ်စွာဘုရားကြီးသွားကြမယ်ဟေးဒီလိုမလားအဲ့ဒီတော့သွားတဲ့အခါကျတော့သူတို့သွားနေကြမှာပဲဟာရှင်ဆန္ဒသူ့ရဲ့လည်းပဲကိုဒါကလေးနဲ့ပြေးပြီးတော့တိတ်အောင်မလုပ်ဘူးလားလို့လားအဲ့ဒီလိုလို့တဲ့အခါကျတော့ဒါကလေးနဲ့ပြေးလိုက်တဲ့အခါကျတော့တိတ်ရဲ့တဏ္ဍာမှာမရဏတဏ္ဍာဆိုရင်စောကလေးချင်းမြောက်ဘူးလားရောက်လာလားအဲ့ဒီလိုရောက်လာတဲ့အခါမှာထုံးလိုက်တဲ့မှာပဲကံနမိတ်တွေကမ္မနမိတ်တွေတတိနမိတ်တွေမထင်ဘူးလားထင်လားလားလောကရောက်မဲ့ပုဂ္ဂိုလ်ကဒီနမိတ်တွေထင်မှမလားဒီနမိတ်တွေထင်တာလောကရောက်မဲ့ပုဂ္ဂိုလ်မလို့လားမရောက်မဲ့ပုဂ္ဂိုလ်မလို့လားအဲ့ဒီကျတော့ပုဂ္ဂရိယသွားတယ်နော်အော်နမိတ်တွေထင်လာပြီဒီနမိတ်တွေထင်လာထားတော့ပြီငါဘဝမပြတ်နိုင်လေဘူးငါယဟနာမဟုတ်သေးဘူးလို့သူတို့သူသတိမရဘူးလားရသွားလားအဲ့ဒီတော့မှသိရပါတာသတိသာရကြရသွားတယ်လက်ရင်းကတော့မပြတ်ဘူးလားပြတ်နေပြီလားပြတ်နေပြီနော်အချိန်များများရှိသေးရလားအဲ့ဒီတော့မရှိရတဲ့အခါကျတော့မဟာမဖြစ်ချင်ဘူးဆိုပြီးတော့တခါတည်းအတိတ်အကြတူရဲ့တဏ္ဍမှာစိတ်တွေစုပြီးပြီးတော့တမာရီအားဝရိယအားပညာအားတွေနဲ့စစ်မှတ်သုံးလိုက်တာဖြစ်ပြတ်ဒီမင်းဖြစ်ပြတ်ဒီမင်းဖြစ်ပြတ်ဒီဆုံးတော့အဲ့ဒီအချိန်မှာပဲယဟနာမဖြစ်ဘူးလားဖြစ်သွားလားအသက်ဝင်ကြီးလဲဆွဲယဟနာလဲဖြစ်ပါလေနော်အဲ့ဒီယဟနာကိုဘယ်လိုခေါ်တယ်လဲဆိုတော့သမတိတိယဟနာလို့ခေါ်တယ်။ဘာယဟနာလို့ခေါ်တော့သမတိတိယဟနာကတော့စိတ်စိတ်ကြားရတဲ့တကယ်နဲ့ပရိနိဗ္ဗာန်ဆန္ဒနဲ့တကယ်နဲ့ယဟနာဖြစ်ပါတာ။အဲ့ဒါကိုဘယ်လိုခေါ်ရမှာလဲ။အချိန်မြောင်လေးပဲရှိသေးတယ်နော်။ဒကာရမကြီးစဉ်းစားကြည့်စမ်း။အဲ့ဒီတော့ရှင်သာရိပုတ္တရာမထေရကြီးနဲ့ရှင်ဆောင်လာကဘုရားကြီးရောက်ဘုရားရှင်ကရမကြီးကမေးတယ်မင်းတို့ဒီလိုလိုပဲဆန္ဒကြီးကပြန်လာတယ်မလား။ဟုတ်တယ်ဘုရား။မင်းတို့ဘာလို့ပြောကြလဲ။ဒါလို့ပြောကြတယ်ဘုရား။အေးအဲ့ဒီတော့မင်းဆန္ဒကတော့မနှုတ်စကားနားမထောင်ဘူးမင်းတော့ပြန်လာတော့မှပဲသူ့လည်းပဲသူ့ဓာတ်နဲ့ဖြတ်ပြီးတော့ပေပါရှာပြီမပြောဘူးလားပြောလားအဲ့ဒီတော့ပြောတော့ရှင်သာရိပုတ္တရာမထေရကြီးကမေးတယ်ရှင်ခေယအဲ့ဒီတော့ဆိုရင်ရှင်သာရဘယ်ဘဝမြောက်ရောက်ပါမလဲမမေးဘူးလားမေးလားအဲ့ဒီတော့မြတ်စွာဘုရားတခေကရမကြီးကရှင်သာရိပုတ္တရာရှင်ဆန္ဒသည်သူ့ရဲ့နောက်ဆုံးထပ်တဲ့ဝိဒ္ဓကလေး၆ငင်းတယ်ဒီမှာဖြစ်ပြတည်မောအောင်ဖြစ်ပြတည်ဆောက်အောင်ရှင်မတော်တော့ပွားများလိုက်တဲ့နေ့အတွက်အတော်ကောင်ကရဲလာဖြစ်ပြီးတော့ပြိဋိမဆန္ဒပြီလို့မဖြေဘူးလားဖြေလားဒီတော့ဘုန်းကြီးတို့ရောက်ပြီးစဉ်းစားကြည့်နော်ကိုယ့်ကောင်ကဘလားပဲကိလေသာတွေတန်ပြီလို့ထင်နေထင်ရတော့လည်းပဲအမြင်မှန်လေးတွေရပြန်ရကြတော့လည်းပဲအမြင်မှန်ရရုံနဲ့ကိလေသာတွေတကယ်တူပြီလားတကယ်ပါလို့မတူဘူးလားတူနေလားသမုတ်ကရာဘာနဲ့တေဖို့ကရာကတခြားမဲ့ရရမှာလားလောကတာမဲ့ရရမှာလားအဲ့ဒီလောက်ဆိုရင်လောကတာမဲ့မှမရဘူးစိတ်ချရပါမလားစိတ်ချရဘူးနော်အဲ့ဒီတော့စိတ်ချရအောင်ဗာမဲ့ရအောင်ကြိုးစားရမှာလေတောတာပါဠိနဲ့ရမယ်ဆိုရင်တော်လေးပုံကြစရာအကြောင်းရှိသေးလားအနာဂါမိနဲ့ရမယ်ဆိုကာမတော်လာစရာအကြောင်းရှိသေးလားပရဟိတနဲ့ရမယ်ဆိုသုံးရတော်ပြန်စရာအကြောင်းရှိသေးလားဘဝနေကောင်းချောလို့ပြိဋိဘမဆိုင်ရဘူးလားဆိုင်ရလားဒုက္ခအားလုံးမှာမလွတ်ခွလာလွတ်သွားလား အဲ့ဒီမှာလွတ်တယ်ဆိုတာကဝိပဿနာမဲ့တယ်တိတယ်နေလို့ရပါမလား
မရပါဘူး။
ဒါမဲ့ရအောင်ကြိုးစားရမှာလဲ။လောကဓမ္မရရှိမှာလဲဆိုရင်မိမိရဲ့တဏ္ဍမှာသိခါရတရားအာယုံပြတဲ့ဖြစ်ကနေလွန်မြောက်ပြီးတော့အဘိက္ခဒဒီဟုသောနိဗ္ဗာန်ရအောင်အဘိက္ခဒဒီဟုသောနိဗ္ဗာန်ကိုမျက်မှောက်ပြုနိုင်တဲ့ဆေးရအောင်မကြိုးစားရဘူးလားကြိုးစားရမှာလား။အေးအဲ့ဒီလိုကြိုးစားသွားကြမယ်ဆိုရင်မိမိရဲ့တဏ္ဍမှာဖြစ်ပြတဲ့ဒီဖြစ်ပြတဲ့မောဖြစ်ပြတဲ့ဆောင်းပြီးတော့နောက်ဆုံးအာတကနာရိဒနိဗ္ဗာန်ချတာရနိုင်ပါတယ်လို့အဲဒီလိုမိရရဲ့စေတမမှတ်သားပြီးတဲ့ကာလသာရဝနှလုံးပေါ်ပြဩဒရာကောင်းပေါင်းလို့တမေတ္တောတိပြိဝိဒတံတတိတယကိနလင်္နရိတံသုံးနာချနာပိရသာလောပိသရဏိနာသမအစောမြကရဏေကောနိတာရိဒကဝထေယသမနာကတံအင်္ဂါရှင်ပါးနိပြုဆောင်သောတိလာရောမြတ်ကိုတမတိယေတဝကနိတဝတောဝါခာယုကျင်တောသာတိကြကုန်ပြီးတောမေရှင်ပါးတိရာကုဏတိကြတမေတိလာဝန္တာပြရကုန်လောသောဒါယကတာယိကမှာအပေါင်းတော်ကောင်းတို့သည်ဒါနဒါနကုသိုလ်တိဟုသောစေတနာကိုလည်းပဲသတ္တဝါစွန်ပြတ်လှူဒါန်းကြကုန်ပြီဖြစ်၍ဘာဝနာဘာဝနာနဲ့ဆက်တဲ့သမထဘာဝနာဝိပဿနာဘာဝနာတရားများကိုလည်းပဲဘာဝရိတ်တော်ပွားများအားထုတ်ကြကုန်ပြီဖြစ်၍အတ္တမဒိနနိဗ္ဗာန်မရောက်ရအောင်နိဗ္ဗာန်ချမ်းသာမတွေ့တွေ့အောင်မမေ့မလျော်မမတ်မဆာကောင်းမြတ်တဲ့တောင်းမြတ်လာကြသောပရိသဝေကတွေတရားတရားတွေဥသိပြီးတော့သံဃာရိဒကိုစီကောကပြည့်စုံအောင်ကိုစီကောကရအောင်နိဗ္ဗာန်တရားကိုမျက်မှောက်ပြုနေအောင်ကြိုးစား၍ကြည်ကြံကြိုးကုန်အားထုတ်နိုင်ရပါစေကောင်းသတည်း။အေးကျမ်းမှချမ်းသာစွာဖြင့်မြတ်စွာဘုရားရှင်သံဃာတော်မြတ်ကြီးကိုနိလာတပွင့်တင့်တယ်အောင်ပြည့်စုံဆောက်ရှောက်ထားပါနဲ့နော်သံဃာပြည့်ပုဂ္ဂိုလ်တို့ပုဂ္ဂိုလ်များများဖြစ်ကြပါစေ။